Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်၂၀၁၉ခုနှစ်နိုဝင်ဘာလ၂၉ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်9:00နာရီစနေနေ့ထိလိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်းစမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေမှာတော့ပုံရဲမင်းကြီး Francis ရဲ့တက်တက်မြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းချင်ပြန်လည်တင်ပြည့်တိုက်တွန်းမိန့်ချသွားပါတယ်။အမေရိကန်ပြည်တော်စုထိရောက်နိုင်တယ်လို့ဆိုတဲ့တိုက်ချင်းပြပတ်တင်းတက်မစ္စိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကထပ်မံပြစ်လို့ဆန်တက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြားမှာကအမုန်းတရားကိုဟန်တာပြီးတော့အကြမ်းဖက်မှုဖြစ်စေဖို့နဲ့ပတ်သက်ပြီးတော့
ယနေ့သမားတော်ဘာသာရေးယုံကြည်မှုကိုအမိတက်လျဲအစွန်းရဝါရနဲ့အကျံဖဲဝါရတို့
နိုင်ငံတော်တန်ခါမဟာနာရကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကြီးကကုလိုမင်းကြားသွားတာကိုမကြာခင်မှာပြည်စုံသားဆင်ကြားဖို့ရှိပါတယ်။ဒါ့အပြင်ပိုဟန်မင်းကြီးရဲ့မြန်မာခီးစဉ်အပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မဲ့တဲ့ပြင်ရိုဟင်ဂျာလိုမတုံ့နှုံးဖို့ပိုဟန်မင်းကြီးပြောဆိုထားတဲ့အကြောင်းနောက်ပြီးတော့အမေရိကန်ထိဒုံးကျည်ပြစ်နိုင်ပြီလို့မြောက်ကိုရီးယားကကြေညာလိုက်တဲ့တဲ့င်းစာတွေကိုဒီညပိုင်းမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့နားလောင်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယမ်မင်းကြီးဖရန်စစ်ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းချမ်းရေးပြန်လည်တင့်မြတ်ရေးအတွက်တိုက်တွန်းမိန့်ကြားသွားပါတယ်
။ So que molti in Myanmar portano le ferite della violenza.
မြန်မာနိုင်ငံမှာချက်ပြမှုရဲ့ဒဏ်ရာဒဏ်ချက်တွေရရှိခံစားနေကြရသူတွေအများပြားရှိနေတယ်ဆိုတော့သိရှိထားကြောင်းနဲ့မြင်နိုင်တာရောမမြင်နိုင်တဲ့ဒဏ်ရာဒဏ်ချက်တွေကိုပါအမျှော်မြင်ရှိရှိတုံ့ပြန်ကူစားဖို့လိုအပ်ကြောင်းနဲ့ဒေါသတွေလက်စားချင်မှုတွေနဲ့ဒဏ်ရာတွေကိုကူစားတာယေရှုခရစ်တော်ရဲ့လမ်းစဉ်မဟုတ်တဲ့အကြောင်းပုံရံမင်းကြီးတိုက်တွန်းမိန့်ချတာဖြစ်ပါတယ်။ရန်ကုန်မြို့ဂျက်ဆန်ဝင်းကပုံရံမင်းကြီးရဲ့တရားပွဲကိုနားထောင်မှုတွေမြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်ထောင်နဲ့ချီပြီးမနေ့ညကကြိုတင်ဆောင်ဆိုင်နေကြတာပါ။ပုံရံမင်းကြီးဖရန်စစ်စာမနေ့တုန်းကလည်းနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးမိန့်ခွန်းပြောကြားမှာမြန်မာနိုင်ငံမှာငင်းချိုင်းနဲ့ပြန်လည်တင်ပြည့်ရေးအတွက်အလေးထားတိုက်တွန်းတော်ပါတယ်။ပုံရံမင်းကြီးရဲ့ခီးစဉ်တွင်နိုင်ငံတကာကအာရုံစိုက်ခံရတဲ့ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်ပြီးအာရုံစိုက်ပြောဆိုတာမျိုးမရှိဘူးဆိုပြီးလူခွင့်ရေးလှုပ်ရှားသူတွေကတော့ဝေဖန်ခဲ့ကြတာပါ။ပုံရံမင်းကြီးရဲ့ခီးစဉ်ဟာတန်တမာရေးရည်ရွယ်ချက်နဲ့သာဖြစ်တဲ့အတွက်အခြေတင်ဖြစ်စရာကိစ္စတွေကိုအာရုံစိုက်ပြောဆိုမှာမဟုတ်တဲ့အကြောင်းပုံရံမင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့နောက်ပိုင်းသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုတော့ပါတယ်။ပုံရံမင်းကြီးကဒီကနေ့ရန်ကုန်မြို့မှာပဲတန်ခတ်နိုင်ရကဆရာနဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံအနှံ့ပြားကကက်သလစ်ခရစ်ယာန်ဂါယုဆရာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နောက်ပတ်မှာတော့ရခိုင်ပြည်နယ်ကပြည်ပကတိကြောင့်တိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခုန်လုံနေကြတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရံမင်းကြီးခီးဆက်မှာဖြစ်ပါတယ်
။လွန်ခဲ့တဲ့စက်တင်ဘာလကစလို့ပထမဆုံးအကြိမ်ဖြစ်တိုက်ချင်းပြပရင်တာမစ္စိုင်းတုံးအစ်တစ်ခုကိုမြောက်ကိုရီးယားကဆန်တက်လိုက်တဲ့အတွက်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲမနေ့တုန်းကဆန်တက်လိုက်တဲ့မစ္စိုင်းတုံးဟာအမေရိကန်ပြည်တော်စုထိပြစ်ခတ်နိုင်ကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်။မြောက်ကိုရီးယားလူ့သမားပါတီရဲ့နိုင်ငံရေးနဲ့မဟာဗျူဟာမြောက်ဆုံးမြတ်ချက်အရဟွာဆောင်15မစ္စိုင်းတုံးအမျိုးအစားတစ်ကိုဆန်တက်ပြလွှတ်တာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်ရုံးမြင့်သားကြား KRT ကကြေညာလိုက်တာပါ။မစ္စိုင်းတုံးပြလွှတ်တာကိုစောင့်ကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ပြွန်အွန်းကအနုမျိုးစွာနဲ့ဒုံးပြန်ဆွေးရည်ကိုတမိုင်းဝင်ပိုင်ဆိုင်လိုက်နိုင်ပြီဖြစ်ကြောင်းကြေညာလိုက်တယ်လို့လည်းပြောပါတယ်။ပြုံရမ်းမြို့တော်မြောက်ဘက်ကနေပြစ်လွတ်ခဲ့တဲ့မစ္စိုင်းတုံးဟာပျံသန်းချိန်53မိနစ်ကြာမြင့်ခဲ့ပြီးဂျပန်ပင်လယ်ထဲမှကျခင်ကီလိုမီတာ950အကွာထိရောက်ခဲ့ပြီးတော့4455ကီလိုမီတာအမြင့်ထိရောက်ပြစ်လွတ်နိုင်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။အရင်တုန်းကဆက်သက်မှုတွေနောက်ပိုင်းမှာလည်းမြောက်ကိုရီးယားကအမေရိကန်ရဲ့ဘယ်နေရာကိုမဆိုပြစ်ခတ်နိုင်စွမ်းရှိကြောင်းပြောခဲ့ပူပေမဲ့လို့အစ်စ်မြင့်တိဆောက်ထားတဲ့ဒီတစ်ချိန်မစ္စိုင်းတုံးကသာပြောတဲ့အတိုင်းဖြစ်နိုင်တဲ့အလားအလာရှိနေပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကလည်းဒီတစ်ချိန်ဆက်သက်မှုမှာအရင်မစ္စိုင်းတုံးတွေထက်ပိုမြင့်တဲ့အမြင့်ကနေပြန်သန်းနိုင်ခဲ့ကြောင်းအတည်ပြုပြောဆိုထားကြတာပါ။မြောက်ကိုရီးယားရဲ့မစ္စိုင်းတုံးပြစ်လွတ်လိုက်ပြီးနှာရီပိုင်းအကြာမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြဿနာကိုကင်တွယ်မယ့်အကြောင်းသတင်းထောက်တွေကိုပြောခဲ့ပေမဲ့အတိအကျတော့ပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားအပေါ်အမေရိကန်တွေရဲ့ချင်းကကင်တွယ်ဆောင်ရွက်ပုံတွေပြောင်းလဲမသွားသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။
စီရီးယားနိုင်ငံကခုနှစ်နီးပါးကြာပြည်တွင်းစစ်ဆုံးသက်ရေးကုလသမဂ္ဂကဦးဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီရီးယားဆိုးရွားဆက်ဆက်ညှိနှိုင်းသူတွေဒီကနေ့ပါဝင်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂထူးခိုးဆဲစတက်ဖန်တမက်စူရာနဲ့စီရီးယားတပ်ခံအုပ်စုတို့တွေ့ဆုံပြီးမနေ့ကပဲငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်လိုက်တာပါ။တွေ့ဆုံမှုပြီးမှတော့အဆိုအနဲ့တိုက်ခိုက်ကြတိုက်ရိုက်တွေ့ဆုံပြီးဆက်ဆက်ညှိနှိုင်းနိုင်အောင်ကမ်းလှမ်းတော့မှဖြစ်တဲ့အကြောင်း ထုတ်ကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။နိုင်ငံရေးအထင်ကူပြောမှုအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သမရဘာရှယ်လ်အာဆတ်ရာထူးကဆင်ပီတက်ကန်ဘက်ကတောင်းဆိုနေရကြောင်းရင်းချမ်းရေးဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်အဖွဲ့ပါဝင်မှုနှောင့်နှေးနေရတာဖြစ်ကြောင်းလဲစီးရဆွေးရပိုင်းစာနာရင်းဌာနကပြောပါတယ်။စီးရနိုင်ငံအနာဂတ်အတွက်လမ်းပြမြေပုံတစ်ခုရေးဆွဲရမှာအစိုးရနဲ့တိုက်ခိုက်တဲ့ပုံတွေကြားသဘောတူညီချက်ရရှိနိုင်ရေးကုလသမဂ္ဂကနှစ်နဲ့ချီရဲ့ကြိုးပမ်းမှုတွေမှာစီးရသမရယာရုကဆင်ပီကိစ္စအားလဲအဓိကအဟံတာတစ်ခုဖြစ်နေခဲ့ရတာပါ။ချင်းအုပ်ရေးသတိရဲ့ရေးဆွဲမှုနဲ့ရွေးကောက်ပွဲတွေကျင်းပရေးပါဝင်ပြီးကုလသမဂ္ဂလူညီကောင်စီကအတည်ပြုလက်ခံထားတဲ့အခြေခံမူပေါင်းအရဆွေးနွေးညှိနှိုင်းရမှာနှစ်ဖက်ကြားသဘောထားကွဲပြားမှုတွေကိုနည်းနည်းနဲ့များနည်းအောင်ကြိုးပမ်းနိုင်လိမ့်မယ်လို့ယုံကြည်ထားကြောင်းလဲထုတ်ကိုယ်စဲဒီမင်စထရာကပြောဆိုထားပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲတွေမှာကြိုတင်သတ်မှတ်ချက်တွေနဲ့ပါဝင်တာမျိုးတွေကိုတော့လက်ခံမှာမဟုတ်ကြောင်းလဲထပ်မံတရီပြေးခဲ့တာပါ။ကုလသမဂ္ဂရဲ့ရာဇဝတ်မှာအစိုးရဆုံးအချက်အလက်တစ်ခုဖြစ်ခဲ့တဲ့စီးရီးယားရာစစ်မှန်တဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့ရှေ့ဆက်နိုင်မဲ့အလားအလာတွေရှိနေတဲ့အကြောင်းနဲ့နိုင်ငံတကာတိုင်ဝမ်ရဲ့ဘုံသဘောထားယက်တီချက်တွေနဲ့အတူစီးရီးယားနာဂတ်အတွက်ခိုင်မာတဲ့ရလဒ်တွေဖတ်ပေါ်လာဖို့ကြိုးပမ်းရမယ့်အချိန်တန်တွေဖြစ်ကြောင်းလဲထုတ်ကိုယ်စဲကတိုက်တွန်းပြောဆိုခဲ့ပါတယ်။
ဘောလ်ကန်ဒေသမှာ1990ပြည်လူနေတွေတွေအတွင်းဆေးရဆုံမှုတွေကျူးလွန်မှုနဲ့ဘော့စနီးယားနဲ့ခရက်နိုင်ငံရေးနဲ့စစ်ဘက်ဆိုင်ရာကောင်းဆောင်၆ဦးပေါ်အပြစ်ရှိကြောင်း2013ခုနှစ်တုန်းကစီရင်ချက်ကိုကုလသမဂ္ဂဆေးရဆုံမှုခုံရုံးကဒီကနေ့ပဲထပ်မံအတည်ပြုလိုက်ပါတယ်။ယူဂိုစလာဗီးယားနိုင်ငံဟောင်းကဆေးရဆုံမှုတွေအတွက်1993ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့နိုင်ငံတကာရဆုံမှုခုံရုံးကစီရင်ချက်ချမှတ်တဲ့အမှုတွေထဲမှာအခုအမှုဟာနောက်ဆုံးလည်းဖြစ်ပါတယ်။ယူဂိုစလာဗီးယားဆိုင်ရာနိုင်ငံတကာရဆုံမှုခုံရုံးရဲ့လုပ်ငန်းတွေကတော့ဒီနှစ်ကုန်မှတက်တန်းကုန်ဆုံးတော့မှာပါ။အခုနောက်ဆုံးအဖြစ်ရှိကြောင်းထပ်မံအတည်ပြုဆုံးဖြတ်လိုက်တဲ့6ဦးကိုတော့ဘော့စနီးယားပြည်ရင်းစစ်ကာလအတွင်းဘော့စနီးယားမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုပါဝင်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့လွန်ခဲ့တဲ့၄နှစ်ကပဲအဖြစ်ရှိကြောင်းခုံရုံးကဆုံးဖြတ်ထားတာပါဒီကနေ့အဖြစ်ရှိကြောင်းဆုံးဖြတ်ချက်ချလိုက်သူတွေထဲမှာတော့ကာကွယ်ရေးဝန်ကြီးကြောင်းဂျက်ဒရန်ကိုပါလိကလည်းပါဝင်ခဲ့ပါတယ်ကွယ်လွန်သူခရိုအေးရှားသမ္မတဖရန်ဂျိုတူဂျမနိုခရိုအက်လူမျိုးတွေကသာတီးတန့်ရှိတဲ့တိုင်းပြည်ဖြစ်ထူထောင်မှုရွယ်ပြီးကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးတော့အဖြစ်ရှိကြောင်းဆုံးမြတ်ခဲ့ပေမဲ့ခရိုအေးရှားအစိုးရကတော့1992ခုနှစ်ကနေ1995ခုနှစ်ထိဖြစ်ပွားခဲ့တဲ့စစ်ပွဲတွေအတွင်းစစ်ရာဇဝတ်မှုကျူးလွန်မှုမရှိကြောင်းညှင်းဆန်းထားပြီးတရားရုံးရဲ့ဆုံးမြတ်ချက်ကိုလည်းရုပ်သိမ်းမှုတောင်းဆိုခဲ့ပါတယ
်။ UAE American အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39 ကไซโดมีตา25กิโลเฮิรตซ์7765ไซโดมีตา32กิโลเฮิรตซ์932ไซโดมีตา57กิโลเฮิรตซ์985เนี่ยสนีเนี่ยตะนิ้วกรณีนี้ภายไลท์มีตา190กิโลเฮิรตซ์1509รูก็นี่แหละชมไปได้บาเลยရှင
်ไอพีโคสเนี่ยงานก็ဒီခေတ်ထက်သီးဆွေးနွေးပွဲမှာဥရောပနဲ့အာဖရိကတက်ကခေါင်းဆောင်တွေတွေ့ဆုံပြီးစီဝိုင်းပူပေါင်းဆောင်ရည်အလုတ်ကန်ဖန်တီးရည်ရွှေပြောင်းနေထိုင်သူတွေရည်ငင်းချိုင်းနဲ့လွန်ယွင်ရေးပါဝင်ကိစ္စရတော်တော်များဆွေးနွေးဆောင်မှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU နဲ့အာဖရိက Union AU တို့ရဲ့အဘိချံမျိုးကနှစ်ရက်ကြာတည်ကြည်ဆွေးနွေးပွဲကိုတော့ EU ဖွဲ့ဝင်55နိုင်ငံနဲ့ EU ဖွဲ့ဝင်28နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာပါ။အာဖရိကနဲ့ဥရောပတက်ကခေါင်းဆောင်တွေမကြာခင်နေ့တကစလို့မြောက်အာဖရိကကရွှေပြောင်းချေချသူတွေနေရာပြင်လည်ကိုဖျက်ဆီးပြီးဥရောပကိုဝင်ရောက်နေကြတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့အခြေချနေထိုင်မှုနဲ့ပတ်သက်လို့ခြေတင်ငင်းကုန်စရာတွေနေ့စဉ်တိုင်းလူပေါင်းထောင်ချီတည်ဆုံနေရတဲ့လမ်းကြောင်းတစ်လျှောက်ဘေးကင်းလွန်ရောဘလို့လုံနိုင်မလဲဆိုတော့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေကြရပါတယ်။ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုကာဟီနီကတော့ထိပ်သီးညီလာခံဟာရွှေပြောင်းနေထိုင်သူတွေအရေးဆွေးနွေးပွဲတစ်သက်မဟုတ်ပဲဒီကိစ္စကိုဆွေးနွေးပွဲတစ်သက်မဟုတ်ပေမဲ့လည်းဒီကိစ္စကိုထပ်သွင်းပြောဆိုမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။
မကြာခင်ကမှပြန်လဲကောင်းထောင်လာတဲ့ရုရှားနိုင်ငံရဲ့ချင်းချောက်မှုတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာပိတ်ဥရောပနိုင်ငံတွေကတတိပြုမိတယ်လို့ဥရောပကိုရုရှားရဲ့အနေကနေဆက်ပြီးတော့အခိုင်အမာကာကွယ်ပေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ရှစ်သတင်းပတ်အတွင်းသွားရောက်မဲ့ဥရောပခီးစဉ်မတိုင်ခင်ရက်ပိုင်းအလိုမှာဝန်ကြီး Tillerson ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာပါ။အဲဒီခီးစဉ်တွင်မြောက်အတ္တလန်တိတ်ကောင်စီ NAC နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝန်ကြီး Tillerson တွေ့ဆုံမှုစီစဉ်ထားပါတယ်။ဒါနဲ့မကယူကရိန်းနိုင်ငံပေါ်ရုရှားရဲ့ကျူးကျော်ရန်ဆောင်မှုကြောင့်အမေရိကန်နဲ့ရုရှားတို့ကြားအေးဆက်နေခဲ့တဲ့နိုင်ငံဆက်ဆံရေးမှာအဟန့်အတားတွေဆက်လက်ဖြစ်ပေါ်ခဲ့ရတယ်လို့ဥရောပဆိုင်ရာမူဝါဒရေးရာမိန့်ခွန်းအတွင်ဝန်ကြီးတေလဆန်ကထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံရင်းနဲ့ပတ်သက်ပြီးတော့မဖြေရှင်းနိုင်သေးတဲ့မြတ်နိုင်ငံသားဆက်ဆံရေးဟာပုံမှန်ပြန်ဖြစ်လာမှာမဟုတ်ကြောင်းဝါရှင်တန် DC က Woodrow Wilson စေနာမမိန့်ခွန်းပြောကြားစဉ်ထည့်သွင်းပြောဆိုသွားပါတယ်။ ယူကရိန်းတနိုင်ငံလုံးရဲ့လွတ်လပ်ရေးအချုပ်အခြာအာဏာနဲ့နယ်မြေတွေအပြည့်အဝပြန်မရသေးတဲ့မြန်မာကာလပတ်လုံးစစ်ပွဲရဆက်ရေးဘလို့အဖြစ်ရှာမှုမျိုးကိုမှလက်မခံနိုင်ဘူးလို့ဝန်ကြီးသီလဆန်ကပြောပါတယ်။အမေရိကန်ဘက်ကယူကရိန်းကိုလက်နက်တွေထောက်ပံ့ပေးသွားမလားဆိုတာကိုတော့ပြောဆိုမသွားပါဘူး
။ကမ္ဘာတစ်ဝှမ်းငပြားရောဂါတက်ပြည့်လုပ်ငန်းတွေမှာလုံခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိထားတဲ့အောင်မြင်မှုတွေဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ငပြားရောဂါဖြစ်ပွားမှုတွေဟာနိုင်ငံတော်များမှာပြန်လည်မြင့်တက်လာနေကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါမာဒါဂါစကာစနဂေါနဲ့ဇင်ဘာဝေနိုင်ငံတွေပါဝင်ငပြားရောဂါအမြင့်ပြအောင်တက်ပြနိုင်မဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေလည်းရှိနေတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်2015ခုနှစ်ကနေ2016ခုနှစ်အတွင်းရဝမ်ဒါနိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေပါဝင်အာဖရိကရှစ်နိုင်ငံမှာတော့ငပြားရောဂါဖြစ်ပွားမှုနှုန်းက20ရာခိုင်နှုန်းကျော်တိုးလာခဲ့တာပါအချိန်နှဲမှာပဲငပြားရောဂါကာကွယ်ရေးနဲ့ကုသရေးအတွက်အသုံးစရိတ်ကလည်းရော့ကျလာနေပြီး2016ခုနှစ်မှာရန်ပုံငွေဒေါ်လာ1.9ဘီလီယံကရရှိခဲ့ရာကြောင့်2020ပြည်နှစ်အတွက်လိုအပ်ချက်ရဲ့ထောက်ဝတ်တောင်မပြည့်ပဲဖြစ်နေရပါတယ်ဒီလိုအခြေအနေတွေကြောင့်အရင်တစ်နှစ်ထက်ဆိုင်2016ခုနှစ်မှာသေဆုံးမှုနှုန်းအနည်းငယ်လျော့ပြီး4,000ရှိခဲ့တဲ့အာဖရိကနိုင်ငံတွေမှာအထိအနာဆုံးဖြစ်လာနိုင်ပါတယ်
အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကမီးတောင်ပောက်ကွဲပြီးတဲ့နောက်ပိုင်းကောင်းကင်မှာမီးတောင်ဖျားရင်းနဲ့နရက်သာမောင်းမဲနေခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာလက်ရှိကိုပြန်ဖွင့်ပေးလိုက်ပါပြီ။အကွာမီးတောင်ပောက်ပြီးတော့မီတာ9600အမြင့်ထိမီကိုရီမီးတောင်ပြားရီတက်လာခဲ့တဲ့အတွက်ပြီးခဲ့တဲ့သတင်းလာနေကြတဲ့ကလက်ရှိတွေကိုပိတ်ထားခဲ့ရတာပါ။အဲ့ဒီကာလအတွင်းလေခီးစင်ပေါင်း400ကျော်ကိုရန်နာခဲ့ရတယ်လို့ထောင်ပေါင်းများစွာသောကမ္ဘာလက်ခီးသွားတွေနဲ့ကျိုးမှုကစခန်းတွေမှာခိုလုံနေခဲ့ကြရတာဖြစ်ပါတယ်။
ကွာလုံးနဲ့နယ်လောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဗုဒ္ဓဘာသာဝင်ဘုန်းကြီးတွေနဲ့အပေါ်ရဟန်းမင်းကြီးတို့တွေ့ဆုံတဲ့သတင်းကိုတင်ဆက်ပေးစီမှာရေမြန်မာနိုင်ငံရောက်နေတဲ့အပေါ်ရဟန်းမင်းကြီးနဲ့ဗုဒ္ဓဘာသာဆရာတော်ကြီးတွေတွေ့ဆုံပွဲမှာတော့ဘာသာရေးကိုအခြေခံတဲ့အကြံဖတ်မှုတွေကိုဟန်တာပြီးတော့ဘာသာရေးမှာမေတ္တာတရားနဲ့ငြိမ်းချမ်းရေးကိုအခြေခံသွားကြဖို့နှစ်ဖက်ဘာသာရေးခေါင်းဆောင်တွေကမှန်ကြားခဲ့ကြပါတယ်မြန်မာနိုင်ငံကိုလေးရကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုရဟန်းမင်းကြီးဟာနိုင်ငံတော်တန်ခါမဟာနာယကဗုဒ္ဓဘာသာဆရာတော်ကြီးတွေနဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ရတယ်ဖြစ်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မမ်မီခါကသတင်းပေးပို့ထားပါတယ
်။အမုန်းတရားကိုဟန်တာပြီးအကြမ်းဖက်မှုမဖြစ်စေဖို့နဲ့ငြိမ်းချမ်းရေးကိုအခြေတည်ကမြစ်တာရှိထားဆောင်ရွက်ကြဖို့ဆရာတော်တွေကမိန့်ကြားသွားခဲ့ကြပါတယ်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကြီးကတော့ဘာသာရေးကိုအခြေခံပြီးအကြမ်းဖက်မှုဖြစ်စေတဲ့အကြောင်းရင်းနဲ့အမုန်းစကားတွေနဲ့ပတ်သက်လို့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေအနေနဲ့စူးစမ်းဟန်တာဆောင်ရွက်နေရတဲ့ပတ်သက်ပြီးအခုလိုမိန့်ကြားသွားတာပ
ါယနေ့ကမ္ဘာတွင်ဘာသာရေးယုံကြည်မှုကိုအမီတက်လျက်အစွန်းရဝါဒနဲ့အကြမ်းဖက်ဝါဒတို့ပေါ်ထွန်းနေခြင်းမှာလွန်စွာဝန်နေပွဲကောင်းလာပါတယ်ကိုကိုရာဘာသာများသည်လူသားကောင်းကျိုးချမ်းသာကိုညွှန်ပြကြသောကြောင့်အဆိုပါအကျံဘဲဝါဒနှင့်အဆွမ်းရောက်ဝါဒများသည်ဘာသာရေးယုံကြည်မှာကိုမှုကျင့်သုံးမှုကိုအခြေခံသည်ဟုယနေ့တို့ယူဆလက်ခံခြင်းမရှိပ
ါပုံဟင်းမင်းကြီးကတော့လက်တလုံးမြန်မာနိုင်ငံမှာသာမကတကဘာလုံးမှာပါလူသားတိုင်းဟာတရားမျှတမှုကိုလိုအပ်နေတာမို့ငြိမ်းချမ်းရေးကိုရှေ့ရှုနိုင်ဖို့လိုအပ်နေသေးတယ်လို့မိန့်ကြားသွားခဲ့ပါတယ်
။ Nel salutare tutti voi esprimo il mio particolare apprezzamento per la
ငြိမ်းချမ်းရေးနဲ့လူသားတိုင်းအတွက်တရားမျှတခြင်းလူကုန်ဒိက္ခကိုလေးစားတန်ဖိုးထားဖို့တပည့်တော်တို့မှာတာဝန်ရှိပါတယ်။ဒါဟာမြန်မာနိုင်ငံမှာသာမကတကဘာလုံးမှာလိုအပ်နေတာပါ။
ပုံရဲမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတကာအတိုင်းဝိုင်းကအာရုံစိုက်နေကြတဲ့မြန်မာနိုင်ငံကရခိုင်ပြည်နယ်ကပြည်ပခရီနဲ့ပတ်သက်လို့ပြောဆိုကြလိမ့်မယ်လို့အများကမျှော်လင့်နေကြပေမဲ့လေပုံရဲမင်းကြီးကတော့သူ့ရဲ့မိန်ကုံးမှာတိုက်ရိုက်ရင်ညွန်ပြောဆိုတာမျိုးမရှိခဲ့ပဲတင်းမြန်မှုတွေအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းသွားခဲ့တာပဲရှိခဲ့ပါတယ်
။ In ogni epoca l'umanità sperimenta ingiustizie momenti
ခေတ်ကာလတိုင်းမှာလူသားတွေမှာမတရားမှုပြိပခဖြစ်မှုမညီမျှမှုတွေရင်ဆိုင်နေရပါတယ်တပည့်တော်တို့ခင်မှာလဲဒါတွေဟာပိုပြီးတော့များလာနေပါတယ်ဤပညာတွေတိုးတက်လာသလိုပြိပခဖြစ်မှုဆင်းရဲမွဲတေမှုဖိနှိပ်မှုတွေရဲ့ဒဏ်ရာတွေလည်းပိုများလာပါတယ်ဒီဒဏ်ရာတွေပျောက်ကင်းဖို့ကတနာကျင်နာခြင်းနဲ့မေတ္တာတရားအခြေခံပြီးတော့အပြန်အလှန်နားလည်မှုနဲ့လေးစားမှုကအရေးကြီးပါတယ်
ကိုယ်ဝယ်ယုံကြည်သူတွေကိုလမ်းညွှန်ပြသနိုင်ဖို့အတွက်က
တသံယာဘာသာဝင်အကြီးအကဲတွေကလမ်းညွှန်ရမှာဖြစ်ကြောင်းလဲနိုင်ငံတော်တန်ခမဟာနာယကဥက္ကဋ္ဌဗမောဆရာတော်ဖျာကြီးကလမ်းညွှန်သွားခဲ့ပါတယ်ကိုယ်ွယ်ရသောကိုယ်ွယ်ရဘာသာယူဝါဒဤမူရင်းတင်ကြားခြင်းများကိုသုံးနှံကိုယ်ွယ်သူတို့ကမိမိတို့ရဲ့ဆန္ဒဒေါသဗေဟာမောဟဟူသောအဂတိတရားတို့နှင့်ရောနှောလျက် ဤပြန်ဖန်တီးကြတော့ကြောင့်ဒါလျင်အကျံပဲမှုနှင့်အစွန်ရောက်မှုတို့ဖြစ်ပေါ်လာရသည်ဟုကျွန်တို့တို့ယုံကြည်ထားပါသည်တို့ဖြစ်ပါ၍ကျွန်တို့တို့ဘာသာရေးခေါင်းဆောင်များအားလုံးသည်မိမိတို့၏ဘာသာဝင်များအားဘာသာတရားဤလမ်းညွှန်ချက်ကိုအစစ်အမှန်များကိုအင်္ဂရိတရားမလိုက်စား
မလိုက်စားပဲတင်ကြပေးရမိတာဝန်ရှိပါသည်ပုံရံမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုဝင်ဘာ29ရက်နေ့ကစလို့30ရက်နေ့ထိ၄ရက်တာကြာမြင့်မှာဖြစ်ပြီးနိုင်ငံတော်အကြီးအကဲတွေအပါအဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့လူပေါင်း1000ချီတက်ရောက်တဲ့ပုံရံမင်းကြီးရဲ့ဝတ်ပြုစုတောင်းပွဲအခမ်းအနားကိုလည်းရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်
ဒီမြန်မာနိုင်ငံခီးစဉ်ပြီးရင်တော့ဂျာဂျာပရီနီမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားအောင်မှာဖြစ်ပါတယ်ရှင်။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။တဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ဒုက္ခသည်တွေပေါ်ပုံဟန်မင်းကြီးရဲ့သဘောထားကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ နိုဝင်ဘာလ3ရက်မှာမြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြီးတော့ကြွားရောက်လာမယ်။ပုံရဟန်မင်းကြီးရဲ့ခီးစဉ်အတွင်းမှာဘင်္ဂလားဒေ့ရှ်နယ်စပ်မှာလာရောက်ခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအလေးပေးထည့်သွင်းပြောဆိုမယ်လို့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။မြန်မာပြည်ခီးစဉ်အတွင်းမှာတော့ရိုဟင်ဂျာလို့မသုံးနှုံးဖို့ပုံရဟန်မင်းကြီးကိုမြစ် ဒီကနေ့ကတော့ဒီနေ့ရဲ့အစီအစဉ်လေးကိုညပိုင်းကိုးနိုင်ကနေဆက်နိုင်အထိပဲဖြစ်နေတဲ့မေတ္တာတရားကိုအခြေခံပြီးတော့အတိတ်ဒုက္ခရောက်နေတဲ့လူသားတွေလူသားအခွင့်အရေးရဖို့တိုက်တွန်းမှုတွေလှုပ်သွားမယ်လို့ယုံကြည်တဲ့အကြောင်းဖင်္ဂါတဲ့ရှောက်ဒုက္ခတွေကပြောပါတယ်။မဆုမငါဆက်ပြီးပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်မြန်မာနိုင်ငံမှာလေးရတာမြစ်တာတမန်ခီးစဉ်နဲ့ပထမဆုံးအကြိမ်ကြွားရောက်လာတဲ့ကက်သလစ်ခရစ်ယာသာသနာပိုင်ပုတ်ရဟန်းမင်းကြီးဖရန်စစ်ဟာနိုဝင်ဘာလ30ရက်နေ့နေ့လယ်ပိုင်းမှာတော့စိန့်မေရီကက်သီဒရယ်မှာကက်သလစ်ဘာသာဝင်လူငယ်တွေနဲ့အတူမစားပူဇော်ဝတ်ပြုဆုတောင်းခြင်းအစီအစဉ်ကျင်းပပြီးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကခီးစမ်းမှာဖြစ်ပါတယ်။ပ
န်ခဲ့ကြပါတယ်။ဒါပေမဲ့ပုံရဟန်းမင်းကြီးမြန်မာပြည်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ချီထွက်ပြေးတိမ့်ဆောင်နေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအလေးပေးထည့်သွင်းပြောဆိုမယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇားမှာရှိတဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ်။
ပုံရဟန်းမင်းကြီးရောဘာမှမပြောဆိုတာနဲ့သူ့ကိုအရင်ကတည်းကဒီအားတွေသူ့ကိုမေတ္တာရေးတင်တာလို့ကြီးတယ်။ဒီမြန်မာနိုင်ငံကိုရောယူရောဟင်ဂျာလို့မခေါ်နဲ့ပြီးတော့သူတို့နဲ့တက်တက်ပြီးတော့ဘာမှမပြောလို့လေချားလ်စ်မွန်ဘိုကလည်းချားလ်စ်မွန်ဘိုကပြောတာလည်းခြေပြီးတော့မြန်မာဆွဲကလည်းသူ့ကိုမေတ္တာရေးတင်တာလည်းရှိတယ်။အဲ့ဒါကြောင့်မလို့ကျွန်တော်ခင်ပါတယ်။ဘာသာရေးဆောင်တဲ့တရားပြည့်တဲ့အတွက်ကြောင့်မို့ဒီမှာတကယ်လို့ကျွန်တော်တို့ဒုက္ခတွေတော့တကုတ်ကုတ်ပြောမျိုးလို့ကျွန်တော်မြင်လို့ရတယ်ကျွန်တော်တို့မငင်ပါအခွင့်အရေးနဲ့တက်တဲ့ပြည်တယ်သူကတကုတ်ကုတ်ပြောမျိုးလို့ကျွန်တော်တို့အားမြင်လို့ရတယ်ပုံရိပ်မင်းကြီးကတကယ်လို့ဒီမှာဒုက္ခစက်ကမှရောက်တဲ့ဆိုရင်တော့မတရားကြံကြရအများကြီးချိပါတယ်သူကကျွန်တော်တို့လောကပိုင်းနဲ့တက်တဲ့ပြည်တော့ကျွန်တော်တို့တော့ဆူတုံးတာလည်းပါရဲ့အဲ့ဒါနဲ့တက်တဲ့ပြည်တယ်ကျွန်တော်တို့လည်းအဲသူ့လိုမတရားကြံနေအစီအစဉ်တွေချိပါတယ
်ပုံရိပ်မင်းကြီးဟာမြန်မာနိုင်ငံတွင်းလူသားတိုင်းရဲ့လူကုန်တိတ်ခါအခွင့်အရေးမတူကွဲပြားမှုတွေပေါ်လေးစားမှုတိုင်းရင်းသားမျိုးနွယ်စုတွေရဲ့ဓလေ့ထုံးနှံ့အပေါ်လေးစားမှုစတဲ့မြစ်တာတရားကိုအခြေခံတဲ့ငြိမ်းချမ်းခြင်းကိုတည်ဆောက်ဖို့အရေးကြီးတယ်ဆိုတာကိုထည့်သွင်းပြောဆိုသွားသလိုအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာခံစားနေကြရသူအများအပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွတ်တည်ခံခြင်းနဲ့သာဒဏ်ရာတွေကိုပျောက်ကင်းအောင်လုပ်နိုင်လိမ့်မယ်လို့ပုံရဟန်းမင်းကြီးဖရန်စစ်ကလူလူနဲ့တွေ့ဆုံစဉ်မှာမိန့်ကြားခဲ့တာပါဒီလိုမျိုးပုံရဟန်းမင်းကြီးရဲ့မြစ်တာတရားအခြေခံတဲ့တိုက်တွန်းမှုအပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ကော့ဆက်ဘဇားနေဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းကကိုမျိုးတန်ကတော့မြန်မာနိုင်ငံအတွင်းမှာဘာသာမတူလူမျိုးကွဲတွေကြားနှစ်ရှည်လာများအတူရှင်တွဲနေထိုင်လာခဲ့ကြတာဖြစ်ပေမဲ့လို့နိုင်ငံရေးအရာမှိုင်းတိုက်ဖြည့်ဆည်းမှုတွေကြောင့်အခုလိုအကြမ်းဖက်မှုတွေဖြစ်လာတာဖြစ်တဲ့အတွက်ယုံကြည်မှုကိုအခြေခံတဲ့အတူရှင်တွဲနေထိုင်မှုမျိုးလိုလားပါတယ်လို့အခုလိုပြောပါရတယ်။
ကျွန်တော်တို့မှာတကယ်တော့အဝိုင်းနဲ့ကိုကြော
ပေါ်ရဟမင်းကြီးဖရန်စစ်ကဘင်္ဂလားဒေ့ရှ်ခီးစဉ်ကတော့နိုဝင်ဘာလ3ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိဂျာမြန်မာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကအစိုးရတာဝန်ရှိသူတွေဘာသာရေးကောင်ဆောင်တွေကတ်တလီဘာသာဝင်တွေနဲ့တွေ့ဆုံမှုရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။မဆူမွန်တက်ဆက်ပေးကြတာဖြစ်ပါတယ်။ ခုဆက်ပြီးတော့လေပိုယဟမင်းကြီးရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အကြောင်းဆက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံကတော့ဝေးကြလာရောက်ခဲ့တဲ့ပိုယဟမင်းကြီးဖရန်စစ်ဟာဒီကနေ့မြန်မာနိုင်ငံခီးစဉ်ဆုံးသက်ပေးရတဲ့အင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဒီခီးစဉ် ကိုတော့ writer တင်းကိုခြေခံပြီး Mac Computer ကပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံကို၃ရက်ကြာရောက်နေတဲ့ပုံရံမင်းကြီး Francis အနေနဲ့သူ့ရဲ့ကြီးစဉ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပြိပက္ခနဲ့ရွှေချာဒုက္ခတဲ့အကျက်တဲ့အကြောင်းအလေးပေးပြောဆိုတာမရှိပေမဲ့လို့မြန်မာနိုင်ငံကြီးစဉ်အပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်တဲ့အခါမှာတော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခတဲ့တချို့နဲ့ဒါကာမြို့မှာတွေ့ဆုံမှာဖြစ်ပါတယ်။အရေးပေါ်အကူအညီတွေအများပြားလိုအပ်နေစေဖြစ်တဲ့ရွှေချာဒုက္ခတဲ့ရဲ့အကျက်တဲ့တွေကိုပုံရံမင်းကြီးရဲ့အခုခီးစဉ်ကနေမိမောင်းထိုးပြနိုင်ဖို့မျှော်လင့်တာတွေလည်းရှိနေပါတယ်။ပုံရံမင်းကြီး Francis ဘင်္ဂလားဒေ့ရှ်နိုင်ငံကိုကြွချီလာမဲ့အချိန်နေဆက်ကဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေရဲ့အခြေအနေကတော့ဆိုရင်ရခဲ့ပါအစခေတ်ကလူတွေပြည့်နှက်နေပြီးသားဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့ဩဂတ်စ်လကစလို့ဒုက္ခသည်တွေတိတ်နေကြီးထပ်မံရောက်ရှိလာတာကြောင့်လူအချက်တွေကပိုးပြီးတော့များလာတယ်လို့အခြေအနေကပိုပြီးဆိုလာခဲ့တာပါလူကြီးများလာတာနဲ့အမျှစွန့်ပြစ်အညစ်အကြေးတွေပိုများလာပြီးဒီလိုစွန့်ပြစ်ပစ္စည်းတွေနဲ့ရေစိုးရေညစ်တွေကနေချင်းနဲ့ရေကြောက်ဖြစ်တဲ့ယောဂပိုးမွားအန္တရာယ်တွေပိုးပြီးတော့ကျုံလာရတာကြောင့်ကျန်းမာရေးအရာစိုးရိမ်မှုတွေလည်းတိုးလာနေတာဖြစ်ပါတယ်။အာနာရှောမေရှောသာဇနယ်လီဂိုလ်နာဗာရီနီလာခါဆာရလာဇောဆိုဖီ။ကျမတို့နေရတဲ့နေရာလေးကအရန်ကျင်းပါတယ်။အမိုက်ပစ်ဖို့ရေစိုးရေညစ်တွေစွန့်ပစ်ဖို့နေရာဆိုတာမရှိပါဘူး။ဒါကြောင့်လူတွေဖျားနာနေကြတာပါ။အ
ဲ့ဒါဒီကွန်ဒွန်တဲ့မာရစ်တဘီရှိကျဲ
မင်းစရာနေရာကအလုံးလောက်မရှိပဲလူတွေကအရန်များလာတော့အခုလိုပြေးသိပ်ပြီးညစ်ပတ်နေတာပါပဲ။ဆုံးပြစ်ထားတဲ့အငင်းကျေးတွေကိုလည်းဖယ်ရှားဖို့နေရာလည်းမရှိပါဘူး။အ
ဲဒီနိမဆရာမဆရာအင်းကွန်ဒိုရတာဆိုသူကြီးရဲ့
တဟန်တာကျေးပဲအမိုက်တွေကနေရာတိုင်းမှာပါပဲ။ကျမညီမကောင်းဖြစ်တာဒါတွေကြောင့်မှအခုစေးသွားတောင်းမလို့ပါ။ဒါတော့ကောက်ဆက်ပစာမှာရှိတဲ့ဒုက္ခတဲ့စခန်းအတွင်းနေထိုင်နေကြတဲ့ဒုက္ခတဲ့တချို့ပြောဆိုသွားတာပါ။ဒုက္ခတဲ့စခန်းတွေထဲမှာနေခင်ပဲဆိုရင်အပူချိန်ကမခံမရနိုင်တော့အောင်ပြင်းထန်ပြီးတော့ညဘက်ရောက်ပြန်တော့လေအေးအေးတန်ကိုခံကြရပါတယ်။ရာသီဥတုကကြမ်းတမ်းပြီးဒီအခြေအနေအောက်မှာပဲယာယီပလတ်စတစ်အမိုးကာတွေနဲ့ဖြစ်တလို့နေထိုင်နေကြတဲ့ဒုက္ခတွေအများအပြားရှိနေရပါသူတို့ဟာဘုံအိမ်သားတွေနဲ့ရေပုံပန်းတွေကိုမျှဝေတုံးကြရပြီးကျန်းမာရေးပြုစုဆောင်ရှောက်မှုကလည်းမရှိသလောက်ဖြစ်ပါတယ်ဒါကြောင့်ဝင်ကြဒုက္ခတွေတိမ့်နေချင်ရှိနေတဲ့ဒီဒုက္ခတွေစခန်းတွေထဲမှာယောဂကပ်ပြီးဆိုင်တဲ့အခြေအနေမျိုးမကြုံရအောင်ကြိုတင်ကာကွယ်နိုင်ရေးကိုထိတ်ဆုံးဦးစားပေးဖြစ်နေဆောင်ရွက်နေတယ်လို့ဒုက္ခတွေကူညီပေးရေးအဖွဲ့တွေကပြောပါတယ်ဒီကဧဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်ပြိပက္ခတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နင်းပြေရှင်းလင်းမှုတွေအတွင်းမှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာရတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိပြီးတော့ဒါဟာကမ္ဘာပေါ်မှာအခုနောက်ဆုံးကြုံရတဲ့အဆိုးဝါးဆုံးလူသားပေးဒုက္ခတစ်ခုဖြစ်တယ်လို့တော့ကုလသမဂ္ဂအရာရှိတို့ကပြောဆိုခဲ့ကြပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတွေကနေမောင်းထုတ်ဖို့စနစ်တကျစီစဉ်လှုပ်ဆောင်ခဲ့တာဆိုပြီးတော့လည်းပြင်းပြင်းထန်ထန်ဆွဆွဲပြောဆိုမှုတွေရှိခဲ့တယ်လို့မြန်မာစစ်တပ်ကိုပြစ်မှတ်ထားတဲ့တန်ခတ်အရေးယူမှုတွေချမှတ်ဖို့အထိနိုင်ငံတကာမှပြောဆိုတာတွေရှိလာခဲ့ပါတယ်။ဒါပေမဲ့မြန်မာတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့ဆွဆွဲပြောဆိုမှုတွေဟာခိုင်လုံမှုမရှိတဲ့အကြောင်းတုံ့ပြန်ထားပါတယ်ရှင်
။ Mac Computer တင်ဆက်ပေးထားတာဖြစ်ပါတယ်။သောတာရှင်များရှင်အခုတစ်ခါမှာတော့ဒီတစ်ပတ်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်စီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။ င်များရှင်ဒီခိုင်ပြည်နယ်ရေးကြောင်းနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ပေကျင်းမြို့တော်ကိုသွားမယ့်အကြောင်းကြေညာထားပါတယ်ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲနိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေ့လိုက်စီစဉ်ကကြိုဆိုပါရစေ။သတ္တရှင်အနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်လေးဆက်တဲ့ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်လေ့လိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။VOA ကနေပေါ်တူနေညသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။မြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးကျည်လို့ယုံကြည်ရတဲ့ဒုံးကျည်ကိုညအချိန်စမ်းသပ်ပစ်လွတ်လိုက်တာကြောင့်တင်းမာမှုတွေတိုးလာခဲ့တယ်လို့မြောက်ကိုရီးယားအစိုးရဘက်ကလည်းသူတို့အနေနဲ့အမေရိကန်ပြည်မကြီးအထိရောက်အောင်ပြစ်ခတ်နိုင်စွမ်းရှိတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။အခုစမ်းသပ်မှုကစက်တင်ဘာလနောက်ပိုင်းပထမဆုံးအချိန်နဲ့ဖြစ်ပါတယ်။ဝိကန်ပြောင်စုနဲ့နိုင်ငံတကာအစိုင်းဝိုင်းကချက်ချင်းဆိုသလိုကန့်ကွက်ရှုတ်ချပြောဆိုလိုက်သလိုတောင်ကိုရီးယားဘက်ကတော့မြောက်ကိုရီးယားအတွက်မမကြဖို့မြောက်ကိုရီးယားကိုအတွက်မမကြဖို့တတိပေးလိုက်ပါတယ်။ VOA သတင်းတောက် Daniel Schaefer ဆိုမျိုးကနေသတင်းပေးပို့ထားတာကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်
။မြောက်ကိုရီးယားဘက်ကညချင်းတိုက်ချင်းဖြစ်ဒုံးကျည်စမ်းသပ်အပြီးမိနစ်ပိုင်းအတွင်းမှာပဲတောင်ကိုရီးယားဘက်ကတုံ့ပြန်ခဲ့ပါတယ်။တောင်ကိုရီးယားဘက်ကသူ့ပိုင်နဲ့ပင်လယ်ပြင်အတွင်းကိုတာရိုပြစ်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့အတွေ့အချက်မှရင်လက်ဥမှုယူတိုက်ခိုက်မှုစီဥတီသွားနိုင်တယ်လို့လည်းသတိပေးပါတယ်။တောင်ကိုရီးယားနိုင်ငံ Try တက္ကသိုလ်က Daniel Pinkston ကအခုလိုပြောပါတယ
်။ It's very concerning. It's very serious. But any
တောင်လေးကိုစိုးရင်စရာကောင်းပါတယ်။မြောက်ကိုရီးယားကိုမတားနိုင်တော့ဘူးဆိုတဲ့အခြေခံပေါ်မှာမြောက်ကိုရီးယားကိုလက်ဦးမှုယူတက်ရမယ်ဆိုတဲ့စဉ်းစားချက်တွေဖြစ်နေပါတယ်။ကျွန်တော်ထင်တော့ဒါလက်တွေ့မကျပါဘူး။မြောက်ကိုရီးယားရဲ့လုပ်ရည်တွေကိုတားဆီးနိုင်ပါတယ်
။တောင်ကိုရီးယားသမ္မတမွန်းဂျေအင်ကတော့မြောက်ကိုရီးယားအစိုးရရဲ့လုပ်ရည်ကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်အန္တရာယ်ဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်။
South Korea and the United States along with the
နိုင်ငံတကာအတိုင်းဝိုင်းနဲ့အထူးတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့အနေနဲ့ရွေးချယ်စရာမရှိပါဘူး။ဒါပေမဲ့လည်းပြင်းပြင်းထန်ထန်ဖိအားပေးမှုနဲ့တခက်ပိတ်ဆို့မှုကိုဆက်ပြီးကျင့်သုံးသွားရမှာပါ
။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းထောက်တီကိုမှတ်ချက်ပေးပြောဆိုတာမှာတော့ဒီကိစ္စကိုအရေးယူလှုံ့ဆော်မယ်လို့ပြောပါတယ်။အသေးစိတ်ကိုမပြောပေမဲ့မြောက်ကိုရီးယားအရေးချင့်ကပ်မှုအပြောင်းလဲမရှိဘူးလို့ပြောဆိုသွားပါတယ်
။ Nothing changed. Nothing changed.
ဘာမှမပြောင်းလဲပါဘူး။ကျွန်တော်တို့တိတ်ကိုဂယူတဆိုင်ချင့်ကပ်ဆောင်ရွက်နေပါတယ်။ဘာမှမပြောင်းပါဘူး။အထူးအလေးထားဆောင်ရွက်နေပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုပါတယ်မြောက်ကိုရီးယားအစိုးရအနေနဲ့ကတော့စွန့်စားရမှုများပြီမယ်လို့သူ့ရဲ့နျူကလ িয়ার နဲ့မီဆိုင်ဒုံးကျည်အစီအစဉ်တွေကိုစွန့်လွတ်မှာမဟုတ်ဘူးလို့သုံးသပ်သူတို့ကပြောပါတယ် Try တက္ကသိုလ်က Daniel Pinkston ကအခုလိုဆက်ပြောပါတယ
် These capabilities are something that cannot be negotiated away
It's part of the money that they're going to need to nail the case not possible. That's true of the mechanism that could be through their new talent and moral and society line is possible. ဒီလိုရည်တွေကိုတားမြစ်တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်အားလုံးကတရားမဝင်ဘူးလို့သူတို့ကရှုမြင်ထားပြီးကုလသမဂ္ဂလူညွန်ရေးကောင်စီဆုံးဖြတ်ချက်တွေကိုရောနိုင်ငံတကာအသံဝင်းကပါဆက်ပြီးအတုသွားမှာဖြစ်ပါတယ
်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ပြည်ထောင်စုဘက်ကတိုက်ခိုက်လာမယ့်အရေးကိုကြိုတင်ကာကွယ်ဖို့အတွက်အခိုင်အမာခုခံနိုင်ဖို့လိုအပ်တယ်လို့ပြောဆိုထားပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ထင်မှန်ညချမ်းမှာတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့ပုံမှန်နှိကလာတော့တရုတ်မြန်မာဆက်စပ်ရေးခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
အရင်လုံးကမြန်မာကတရုတ်ကိုဆက်ဆံနေနေရမှာနဲ့တတိလေးနဲ့ချိန်ပြီးတော့ပေါ့နော်အထူးသဖြင့်ဒီမိုကရေစီဓမ္မတွေကတတိလေးနဲ့ချိန်ပြီးတော
့သတင်းစာဆရာကြီးဦးကျော်ရင်မြင့်အခုလိုဆွေးနွေးတော့တာကိုမကြားခင်မှာပြည်စုံနာစင်ကြားဖို့ရှိပါတယ်။ဒါ့အပြင်မြန်မာလူတွေနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍစတာတွေကိုလည်းနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ဇူရိခ်မြို့ကအင်ဂျင်နီယာတွေကနာဂတ်မှာအနေနဲ့ရှိတဲ့အလုပ်တွေကိုလူသားတွေကိုစားလုပ်လုပ်ပေးနိုင်တဲ့စက်ရုပ်အကြောင်းကိုတင်ဆက်ပေးကြပါတယ်။Animal လို့ခေါ်တဲ့ဒီစက်ရုပ်ဟာလူသားရဲ့စာလုံးလုံးပေးနိုင်တဲ့ခြေလေးချောင်းပါ robot စက်ရုပ်လည်းဖြစ်တဲ့အကြောင်း Fury တင်းတော့ Arash Ara Basadi ပေးပွဲသတင်းလွှာကိုချားပေါင်ကပြပေးပါလိမ့်မယ
် Animal လို့အမည်ပေးထားတဲ့ခြေလေးချောင်းစက်ရုပ်ဟာခြေကားတွေကိုအလွယ်တကူတက်နိုင်ဆင်းနိုင်ပြီးတစ်ချိန်ကျရင်စက်ရုပ်အလုပ်ရုံတွေမှာလောင်စာတွေတံငွေတွေယူစိတ်နေတာရှိမရှိစစ်ဆေးနိုင်ဖို့ရည်ရွယ်ထားပါတယ်ဆွစ်ဇာလန်နိုင်ငံ Zurich မြို့အခြေစိုက် Autonomous System Lab ကတွဲဖက်ပါမောက်ခ Macro Hunter ကတော့ခြေလေးချောင်းစက်ရုပ်ရဲ့အားသာချက်နဲ့ပတ်သက်လို့အခုလိုရှင်းပြပါဗျ
။ So the big advantage of four-legged systems is that we can go on one side.
ခြေလေးချောင်းရဲ့အဓိကအားသာချက်ကတော့ဗန်းညီအောင်ထိမ့်ပြီးလမ်းလျှောက်နိုင်တာပါ။တစ်ချိန်မှာခြေရောက်တစ်ချောင်းမဲ့သုံးပြီးညီအောင်ထိမ့်တဲ့သဘောပါ။ဒါကြောင့်လဲစက်ရုပ်ကညင်ပါတယ်။ Motor တွေအားလုံးကိုပိတ်လိုက်ရင်တော့လဲကျမသွားပါဘူး။ဒါကြောင့်လည်းခက်ခဲကြမ်းတမ်းပြီးကိုမသိတဲ့နယ်မြေမှာအသုံးဝင်နိုင်ပါတယ
်။ Anybotis ကုမ္ပဏီကတီထွင်ထားတဲ့ခြေလေးချောင်းစက်ရုပ်ဟာပြေးနိုင်လွှားနိုင်ပြီး45ဒီဂရီအထိတင်းဆောင်းနေတဲ့ခြေကားတွေကိုလည်းတက်နိုင်ပါတယ်။လေဆာနဲ့ထိန်းချောင်းနဲ့စနစ်နဲ့အခက်အခဲအတားအဆီးတွေကိုကျော်လွှားနိုင်တဲ့စက်ရုပ်ကိုစီးပွားဖြစ်ထုတ်လုပ်နိုင်ဖို့ကိုလည်းကုမ္ပဏီကရည်ရွယ်ထားတာပါ။
can also move dynamically stable so the system itself just balances from a
အချိန်ကောင်းကောင်းနဲ့ငြိမ်နေအောင်လည်းတွန်းနိုင်ပါတယ်။သူစနစ်ကခြေလမ်းတလမ်းချင်းကိုဗန်းညီအောင်ထိမ့်ပေးထားသလိုတစ်ချိန်ထဲမှာခြေထောက်တွေကိုကြပြိုင်နဲ့လှမ်းနိုင်ပါတယ်တွန်းလိုက်တာပဲဖြစ်ဖြစ်ဘေးကနေဆွဲလိုက်တာပဲဖြစ်ဖြစ်လှုပ်လို့ရသလိုခြေထောက်အောက်ကိုတစ်ခုခုထည့်လိုက်ရင်လည်းအာယုံခံတိနိုင်သလိုဘယ်လိုကြော်လွှားရမယ်ဆိုတာကိုလည်းသိပါတယ
်10ကီလိုဂရမ်တောင်အလေးချိန်ရှိတဲ့ခြေလေးချောင်းစက်ရုပ်ဟာအလေးချိန်10ကီလိုလောက်အထိတည်ယူနိုင်သလိုရင်းနဲ့အမှုံမွှားတန်ခံနိုင်တဲ့စက်ရုပ်ရဲ့ဘက်ထရီဟာနှစ်နာရီလောက်အထိသုံးခန့်ပါတယ်စက်ရုပ်မှာလောင်စာတွေတံငွေတွေကိုအာယုံခံနိုင်တဲ့ကရိယာတွေတက်ဆင်ထားတဲ့အတွက်ရေနံနဲ့တံငွေလုပ်ငန်းတွေသတ္တုတွင်တွေမှာအလုပ်ဖြစ်နိုင်သလိုတည်ငြိမ်အောင်ထိန်းထားနိုင်တဲ့အရေးချင်းကြောင့်အရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာလည်းအသုံးဝင်လာနိုင်ပါတယ်ရှင်
။ရှားဆောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်မှာတော့ HIV ရောဂါပိုးကူးစက်မခံရစေဖို့အတွက်လိင်အပျော်ပါလိုက်စားတာနဲ့မူရင်းဆေးဝါး30ရာတွေကိုရှောင်ကျဉ်ဖို့လိုအပ်ပြီးတော့ရောဂါရှိပြီလို့သိလိုက်တဲ့အခါမှာလည်းသက်တမ်းစိတ်နေထိုင်သွားနိုင်ဖို့အတွက်ကုသမှုတွေကိုအမြန်ဆုံးခံယူတဲ့အကြောင်းအရေးပြားတဲ့ကာလသားရောဂါအထူးကူဆရာဝန်ကြီးဒေါက်တာဦးမျိုးတန်နဲ့ဒေါက်တာတန်စောတို့ဆွေးနွေးထားပါတယ်ရှင်
အနတိစင်ရှိဆိုတဲ့ဆောင်မိုးနဲ့နာမည်ကျော်ကြားခဲ့တဲ့ယောဂတစ်ခုကတော့ HIV AIDS ယောဂပဲဖြစ်ပါတယ်။ဆေးဝါးနဲ့ကုသမှုနည်းပညာတွေတိုးတက်ကောင်းမလာတာကြောင့် HIV ယောဂပိုးကိုဆော့ဆော့စစ်စစ်ဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်တာမန်လူပြောက်လိုတက်တန်းစီနေထိုင်သွားနိုင်တယ်လို့ရန်ကုန်ပြည်သူ့ဆေးရုံကြီးမှရေပြားနဲ့ကာလာသားယောဂဆိုင်ရာအတိုင်ပင်ခံဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကပြောပါတယ်
။ယောဂလက္ခဏာမပြခင်ကြိုတင်ပြီးတော့တွေးစစ်ဆေးထားမယ်။နောက်ကျွန်တော်တို့ဒီကိုကစနစ်ဆိုတဲ့ဘလောက်ကိုကအကောင်းတဲ့ CD ဖို့ဆိုတာရှိတယ်။နောက် viral လို့ပို့ကောင်းရင်စစ်ဆေးတာတွေရှိတယ်။ဒီလိုစစ်ဆေးပြီးတော့အရင်တော့ဆိုရင်တော့ကျွန်တော်တို့ကတတ်မှတ်ထားတာကတော့ HIV ပိုးရှိတယ်။ကိုကဘလောက် CD ဖို့ဘလောက်ဆိုရင်ဆေးပေးတာဆိုကိုဆိုလို့ရှိရင်တော့သူ HIV ပိုးရှိရနဲ့ဟိုဆေးမှန်မှန်တောက်မယ်ဆိုလို့ရှိရင်ဆေးကို ART ဆေးပေါ့နော်။ antiretroviral therapy ကိုကန်အားစနစ်ကစိုးစွားမပြည့်စည်ခင်မှာစိတ်တောင်းရတဲ့အကြောင်းမို့တာမန်အများလူတွေလိုပဲကြံ့ကြံ့မာမာနေနိုင်တော့တတန်းစီနေဖို့ဖြစ်နိုင်တာပေါ့နော်။
HIV ယောဂပိုးကူးစက်ခံရတဲ့အခါလူမရေးစီးပွားရေးတက်ကြွေတဲ့ကြုံတွေ့ရနိုင်ပြီးကိုယ်ခံဆွမ်းအားကျဆင့်လာတဲ့အခါမှာလေဒီဗီယောဂနဲ့နမိုနီးယားယောဂတွေပါဝင်နောက်ဆက်တွဲယောဂတွေဖြစ်နိုင်ပါတယ်။မျောလင်းမထားပဲယောဂကူးစက်ခံလိုက်ရတဲ့သူတွေလည်းရှိနေတာကြောင့်အိမ်တော်ပြုတော့မဲ့သူတွေအနေနဲ့
HIV ကိုတချို့ဒီမှာဆိုလို့ရှိရင်တော့ before marriage လေးဆက်ဆံမဲ့ပါနာပေါ့ဒါနာအိမ်တော်ရှိရခင်မွန်းဒါဇနီးမဖြစ်ခင်မှာသူဆစ်ဆေးထားလို့ရှိရင်ဒါပို့ပြီးတော့ကောင်းပါတယ်ဒါကလေးတွေပါတယ်ကြီးမယ်ဆိုလို့ရှိရင်လည်းဒီကြိုတင်ပြင်ဆင်ပြီးတော့စီစဉ်ဆရာရှိရာစီစဉ်လို့ရအောင် ARD C antiretroviral therapy စေတောက်ထားမယ်ဆိုလို့ရှိရင်လည်းအဲ HIV viral လို့ဆိုပိုးကောင်းရည်ကြီးကြာသွားတယ်အဲ့ဒီခါမှာ မိသားစု planning ပေါ့နော် family planning အနေနဲ့ကလေးယူမယ်ဆိုလို့ရှိရင်လည်းဒါစဉ်းစားစီမံရေးဆွဲပြီးတော့စီစီတောက်ထားမယ်ကာကွယ်စားမယ်လုပ်ထားမယ်ဆိုရင်ပို့ပြီးတော့ကောင်းပါတယ်။
This is daily လို့HIVရောဂါပိုးမရှိဘူးဆိုတာကိုတွေ့ရပေမဲ့6လကြာမှနောက်တစ်ချိန်ပြန်စစ်ဖို့လိုရတယ်။ပြင်းထန်တဲ့နောက်ဆက်တွဲရောဂါတွေမဖြစ်ပေါ်ခင်မှာအရေးပြားတဲ့ဆိုင်တဲ့ရောဂါလက္ခဏာတွေကိုတွေ့ရှိနိုင်တာကြောင့်
စင်ရုံပေါက်တာလို့မျိုးတန်လျာဖြစ်စရာအရေးပြားလက္ခဏာတွေကြုံရရပြီဆိုရင်HIV ရောဂါပိုးရှိမှရှိကိုစမ်းသပ်စစ်ဆေးထားတဲ့နယ်လို့ပြောပါတယ်။HIV ကူးစက်ခံထားတဲ့သူမှာသူကကိုယ်ကအားကျတော့ကိုယ်ကအားကျသွားတဲ့အခါကျတော့ဒီအရေးပြားကလည်းအင်မျိုးအော်ဂန်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့များသောဖြင့်အရေးပြားမှာလက္ခဏာလေးပြရတယ်ပေါ့နော်။ဒါကြောင့်သွေးမစစ်ရသေးဘူးဆိုလို့ရှိရင်ဒီအရေးပြားမှာလ ောက်တာပေါ့စင်ရီယုံလို့ခေါ်တာဟာဘီဇိုစတာလို့ပေါ့နော်တခြားဝဲယူပေါ့မယ်ဆိုလို့ရှိရင်ဆိုးဝါပေါ့မယ်ကွေးလေးပါလေဆိုလို့ရှိရင်လည်းကြဲကြဲပြတ်ပြတ်များများပေါ့မယ်ကုရတာကြာရှိရဲ့နော်အဲ့ဒါဆိုလို့ရှိရင်ဒီ HIV ကိုရှိမရှိသိစစ်သိတင်တာပေါ့ဒါတချို့ကျတော့လည်းဒီရေယုံပေါက်တိုင်း HIV ရှိရမယ်လို့မပြောနိုင်ဘူးလေအဲ့တော့သိစစ်ပါပဲကျွန်တော်ကသိရတာ
HIV ရောဂါပိုးကူးစက်မခံရစေဖို့အတွက်လိင်အပြောပါလိုက်စားတာနဲ့မြွေစီဝါတုံးစက်တာတွေကိုရှောင်ကျဉ်ဖို့လိုအပ်ပြီးရောဂါရှိပြီလို့သိလိုက်ရတဲ့အခါမှာလည်းတက်တန်းစီနေထိုင်သွားနိုင်ဖို့အတွက်ကုသမှုတွေကိုအများဆုံးခံယူသင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါထထတန်းဆောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာပါခုတစ်ခါမှာတော့ပုံမနေကြလာတော့တရုတ်မြန်မာဆက်ဆံရေးကောင်းစဉ်နဲ့ဦးကျော်စံတာရဲ့မြန်မာရေးတုံသက်ကိုတင်မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ရေးနဲ့ပတ်သက်လို့အနောက်နိုင်ငံအတိုင်းဝိုင်းကမြန်မာနိုင်ငံကိုဝေဖန်ရှုံချရှောင်ကျဉ်ဖို့ကြိုးစားနေကြချိန်မှာပဲတရုတ်နိုင်ငံကတော့ဆက်ဆံရေးပုံမကောင်းတဲ့ကောင်းလာအောင်လှုံ့ဆော်လာနေပါတယ်။ဒီအချိန်မှာဘာတွေသတိထားသင့်ပါသလဲ။တရုတ်ဩဇာစက်ကွင်းနဲ့လုံးလုံးကြောက်ရောက်သွားနိုင်သလားဆိုတာကိုသတင်းစာဆရာကြီးဦးကျော်ရင်မြင့်ကအရင်စပြီးဆွေးနွေးထားပါတယ်
။အရင်လုံးကမြန်မာကတရုတ်ကိုဆက်ဆံနေနေရမှာနဲ့တတိလေးနဲ့ချင်းပြီးတော့ပေါ့နော်အထူးသဖြင့်ဟိုဒီမိုကရေစီဓမ္မတွေကတတိလေးနဲ့ချင်းပြီးတော့ဆက်ဆံခဲ့ရတဲ့အနေအထားမှရှိပါတယ်ရခိုင်ကိစ္စပေါ်လာတဲ့အချိန်မှာအနောက်နိုင်ငံတွေကဒီဟိုသူတို့ကဒီကျွန်တော်တို့လောက်ဟိုပြောရင်ဟိုအာရှလူတွေလောက်ဒီအခြေအနေပေါ်မှာသူတို့နားမလည်ဘဲနဲ့ဝိုင်းပြီးတော့မှတွန်းပို့လိုက်တဲ့အခါမှာ မြန်မာကိုဟိုပြောရင်တော့ဟိုတရားရိုင်းလို့ရိုင်းပါတယ်ဟိုတရုတ်ဘက်ကိုတော၆လိုက်တယ်လို့ပဲကျွန်တော်တို့အဲ့လိုခံစားရပါတယ်က
ြတချိန်လုံးကတော့မြန်မာတွေဟာဆရာပြောသလိုပဲတရုတ်နဲ့ဆက်ဆံမှအောင်နည်းနည်းတွန်းဆုတ်တွန်းဆုတ်တော့ဖြစ်ခဲ့တယ်ပိတ်စိတ်မချဘူးမလွှဲပါလို့ဆက်ဆံရတယ်ဆိုတော့ဟုတ်ကဲ့ဆိုတော့အဲ့ဒီစစ်တပ်တွေဗမာတွေရဲ့ရင်ထဲမှာပျောက်သွားအောင်တကယ်ရင်းနှီးနှီးအကူလာခြင်းစိတ်ပေါက်အောင်တရုတ်ဖက်ကသူတို့ပြင်ဆင်တင်တာတွေကိုပြင်ဆင်ခဲ့ကြပြီပြန်ပြင်ခဲ့ကြပြီလို့ဆရာထင်လားဆရာဥပမာအချင်းသဘာဝပတ်ဝန်းကျင်ဟုတ်ကဲ့ပြောပါဟုတ
်ကဲ့တရုတ်ဘက်ကသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအပါဝင်ပေါ့ဟုတ်တော်တော်လေးသူတို့ပတ်ပတ်နဲ့နဲ့ပြင်ဆင်လာတယ်လို့ကျွန်တော်မြင်ပါတယ်အဲ one bed one one road ကလည်းသိမိကြခင်မှာသူတို့ကဘာကြီးကိုတရုတ်ကျိုးကြီးနဲ့ခြိဖို့လို့အတွက်ဒါကဘာကြီးနဲ့ပတ်ဖို့အတွက်သူတို့အစီအစဉ်ကြီးကကျွန်တော်တို့မြန်မာနိုင်ငံကလည်းအရေးကြီးတဲ့လမ်းကြောင်းရဲ့ထိပ်တုံးမှာရှိနေတာဆိုတော့သူတို့ပပနဲ့နဲ့မြန်မာကိုစီးရုံနဲ့သိမ်းသွင်းနဲ့ဆွဲဆောင်တယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်နေရ
ဟုတ်ကဲ့အဲ့ဒီ one belt one road OBOR ပဲခေါ်ကြပါလို့ဆရာအဲ့ဒီ
ဟုတ်ကဲ့ OBOR ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယဘက်ကစပြီးတော့ပြောတယ်တရုတ်နဲ့အဲ့မြန်မာတို့ဘင်္ဂလားဒေ့ရှ်ကလက်ခံပြီးလုပ်လိုက်ခြင်းအပြင်မြန်မာနိုင်ငံမှာတရုတ်ပြည်ကအပေါ်စား quality ညံ့တဲ့ပစ္စည်းတွေသာဝင်လာမယ်မြန်မာတို့ဘာတို့ကတော့သဘာဝသံသရာအဖို့ရနဲ့အကုန်လုံးကုန်ပြီမယ်အဲ့ဒီအတွက်ပို့ပြီးတော့လမ်းပွင့်သွားစရာသာရှိတယ်လို့အိန္ဒိယဘက်ကထောက်ပြပါတယ်အိန္ဒိယနဲ့တရုတ်နဲ့အပြိုင်ဆိုင်ဖြစ်နေလို့မို့ဒီစကားပြောတယ်ဆိုတာလည်းပါကောင်းပါပါလိမ့်မယ်ဒါပေမဲ့အဲ့ချက်မှာမှန်ကန်မှုရောမရှိပါဘူးဆရာတစိစိတမှန်တယ်လို့ပြောနိုင်မလား
ကျအိဒီယာဆိုတာတအားနောက်ကြတယ်ဆရာတရုတ်ပစ္စည်းအပေါ်စားဟိုကျွန်တော်တို့အမိုက်ပုံကြီးလို့ရှင်းနေတာလေသူတို့ဘက်ကစမ်းသပ်ပြီးတော့ရောင်းချတဲ့ပစ္စည်းတွေအများကြီးကျွန်တော်တို့စီမှာရောက်သွားပြီအဲနောက်ကသင်္ယန်ဇာတဆိုတာလည်းတော်တော်လေးကုန်တယ်လောက်နှီးပါဖြစ်နေပါအိန္ဒိယဆိုတာတိတ်နောက်ကျသွားပါပြီဆရာအဲ one by one ဆိုအကြောင်းကြီးမှတော့မဟုတ်ပါဘူးအဲဒါဟာလို့သူရင်ကလေးကတုံးမြန်မာကနလေစကုံတွေရေးပွင့်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကိစ္စတွေပြီးသွားခဲ့ပါပြီ။
အဲ့ဒီတော့အခု OBOR အကြောင်းပိုးပြီးပွင့်မသွားနိုင်ဘူးလား။အဲ့ဒီချင်းကပိုးပြီးသိုးတဲ့ဆိုးမလာနိုင်ဘူးလားဆိုတာတစ်ချက်ပါ။အ
ဲကျွန်တော်ကတော့ဆရာအကောင်းမြင်တဲ့ဘက်မှာရှိတယ်ဆရာ။အဲသူပိုးပြီးတော့လမ်းသက်သက်တွေရေးကောင်းသွားမယ်ပေါ့နော်။အဲကုလူဆက်ဆံရေးတွေပိုးများသွားမယ်ဆိုရင်တော့ငကိုကလည်းဆရာတရားမဝင်ခိုးကြောင်ခိုးဝဲခိုးကြောင်ခိုးဝဲလို့ကြာပြောတော့ဆရာဟိုဒိုးရိုးပေါက်သွားခြင်းမလို့သွားဝင်ခြင်းမလို့ဝင်ထွက်ခြင်းမလို့ထွက်ပြီးပွားကူတန်းနေတာဆိုတော့ဒီအဲ OBOR အကြောင်းတော့သိပြီတော့ကျွန်တော်တော့ထိခိုက်ကြမရှိဘူးလို့မြင်ပါတယ်ကျွန်တော်ကတော့ OBOR ကိုပိုကောင်းလာစေလိမ့်မယ်လို့တောင်းမှကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာလူတွေကအနောက်တကာကိစ္စကိုသိပြီတော့အပြင်းထန်ပြောနေရတယ်ဒါအန္တရာယ်ရှိတယ်အရှိတကလည်းပြင်းနေတာတော့ကြပြီထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဗမာပြည်သူတွေအလုံးလောက်သတိထားမိကြပါရဲ့လား
ကျွန်တော်တို့ဆရာထားမိရမထင်ပါဘူးဆရာတရုတ်ကအင်မတန်မှဟိုပန်းနဲ့ပါတယ်ဆက်ဆံရေးလည်းအင်မတန်ကောင်းတယ်ကျွန်တော်တို့ထားပါတယ်ကျွန်တော်မန္တလေးရဆိုမန္တလေးစကားပဲပြောပြရသေးတော့ဝက်တုံးတွေလည်းရေးဆိုပြီးတော့ဆောင်းမင်းစီသူတို့တရုတ်အန်ဒရယ်ဘာညာဆိုတော့ကျွန်တော်တို့ဝိထုတွေအများကြီးရေးခဲ့ကြသတိပေးခဲ့ကြအဲတန်ကြောင်းခောက်ခဲ့ကြတာဒါလည်းပြီးသွားပါပြီတရုတ်တီကအင်မတန်မှပန်းနဲ့လိမ်မာတယ်ကြေရောရာနှောရာပေါင်နာကျင်းတာအကုန်လုံးလိမ်မာတဲ့အတွက်ကြောင့်မလို့မြန်မာထဲမှာစိတ်ဝင်ပြတ်နှက်မှုကတော်တော်ကိုမြင့်တွယ်သွားပြီဆရာ90နောက်ပိုင်းမှာတော်တော်ကိုမြင့်တွယ်သွားပါပြီ
ဆိုနောက်တစ်ခုကအဲ့ဒီသူတို့ရဲ့ပန်းနဲ့လိမ်မာမှုကြောင့်စီးပွားရေးကိုသူတို့ထိုးဖောက်လာနိုင်တယ်လူမှုဆက်ဆံရေးကောင်းလာတယ်ဒါပေမဲ့မြန်မာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ပါနာလိမ်မာလွန်းနေလို့များပြောရလိမ့်မလားဒီအီဆောင်စုညဉ့်ဉန်းရေးပေါ်ဆောင်တဲ့နေရာမှာတေဟုဟာအဲ့ဒီနေဆက်ဒေတာအဓိကသူတို့ရဲ့မြန်မာနိုင်ငံကတိုင်းရင်းသားအင်အားစုတွေထဲမှာညာလေယုံတို့အကူရတဲ့ဝတ်တဖွဲ့ဆိုရပါစား GWS ဒီကဆင်းသူတို့မြောက်ပိုင်းမှာဖွဲ့ဖွဲ့ပြီးတော့စီယုံထားတယ်ဒီကိစ္စမှာတော့တေဟုကမြန်မာနိုင်ငံပေါ် leverage ပေါ်လေအစော်တင်းလုပ်ပြီးတော့ကစားနေတာအဲ့ဒီကိစ္စမှာတော့သူတို့ပါနာလွန်းနေသလားသူတို့အကျိုးအတွက်
ပါနတဲ့ဘောဆရာဟိုတရုတ်ကအခုမှမဟုတ်ပါဘူးဆရာရဲ့ဟိုဗမာပြည်ကွန်မြူနတီပါတီခေကရေကဟိုကေကရေကပါဒီအစိုးရကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့အစည်းများကိုဆက်ဆံမှုတန်တကတိလိုရင်းလိုသလိုတင်းချနိုင်မှုပိုင်းမှာလည်းသူတို့ဖြူဟာတွေရှိပါလိမ့်မယ်ဆရာအင်တာရီကလည်းအခုလည်းအဲ့ဒီဓာတ်တွေနဲ့ပဲဆက်ပြီးပြင်သုံးနေတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဆိုတော့မြန်မာပြည်တိုင်းရင်းသားတွေအတွက်ညီညာရေးမရဘူးပေါ့ဆရာသူတို့အဲ့လိုလုပ်နေတော့သူတို့အကျိုးတွေသူတို့ကစားနေတဲ့အတွက်ကြောင့
်ပြောရရင်သူတို့ရဲ့အကျိုးအတွက်အကျိုးမရှိဘူးဆိုရင်တော့ညီညာရေးကလိုရတာခဲ့ဥမှာပဲဆရာ
ဟုတ်ကဲ့အဲ့ဆိုတော့အ
ဲ့ဒီဆရာ OBOR ကညီညာရေးနဲ့လည်းဆိုင်နေမှထင်တယ်ဆရာသူ့ရဲ့ OBOR အောင်မြင်ဖို့လို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံငြိမ်းချမ်းမှုတော့လိုလိမ့်မယ်ဆရာမြန်မာနိုင်ငံမငြိမ်းချမ်းမဲ့နဲ့ OBOR လုပ်ချင်လို့သိချင်မပြေတော့ပါဘူးဆရာ
ဒါပေမဲ့အခုညီညာရေးနဲ့ပတ်သက်ပြီးတော့ UWSC ဥဆောင်ပြီးတော့ဖွဲ့စည်းတဲ့ FPNCC ဆိုတဲ့အဖွဲ့ပေါ့ Water Fair ဥဆောင်ပြီးတော့မြောက်ပိုင်းအဖွဲ့တွေအများကြီးပါဝင်တယ်အင်မတန်အင်အားကောင်းတဲ့အဖွဲ့တွေအဓိကကြတဲ့
တောင်းတ
င်ရဲဟုတ်ကဲ့ဒီဖွဲ့တွေပါဒီဖွဲ့တွေရဲ့နောက်ွယ်မှာတရုတ်ကရပ်တည်နေတဲ့ဥမာအဖြစ် NCO လက်မှတ်မထိုးဘဲနဲ့ feature lens in တင်တာတော့အခုတရုတ်ရဲ့ဩဇာတရုတ်ပြောရလို့ပြောနေကြတယ်ဆရာအဲဆိုတရုတ်ကဘာဖြစ်လို့ဒီငင်းငယ်ရေးကိုဖြစ်အောင်မလုပ်နိုင်တာလဲလူတွေကအများကြီးမျှဝေထုတ်ပြပါတယ်အင
်းဆရာမလုပ်ချင်သေးလို့ကျွန်တော်တော့အဲ့လိုပဲမြင်ပါတယ်
တချို့ကတော့ဒါဟာမြန်မာနိုင်ငံအစိုးရဘက်မှသူတို့အရှော့တင်းလုပ်ပြီးတော့ကစားကျင်တယ်လို့ကစားလို့ရအောင်ပေါ့မြန်မာနိုင်ငံဟာတရုတ်ရဲ့အတင်းလူကျင်တဲ့ချက်ကိုမလိုက်နိုင်ဘူးဆိုရင်ဒီတိုင်းရင်းသားတွေကငင်းငယ်ရင်မရနိုင်ဘူးဆိုတော့လုံးဝသူတို့ရဲ့အလိုအတိုင်းလိုက်နိုင်နိုင်အောင်သူတို့အရှော့တင်းလုပ်ပြီးတော့ကစားတယ်လို့သုံးသပ်ကြပါတယ်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့
ဟု
တ်ကဲ့အဲ့ဒီတော့မြန်မာဘက်ကဘာလုပ်သင့်တယ်ဆရာဆက်လက်ပြီးတော့မထွက်တာမချစ်တော့လဲအောက်ကနန်းနေရမှာလားလို့
ဆရာသူအချိန်ကြီးရတဲ့ကျင်းလို့မရဘူးဆိုတဲ့အချိန်ကြီးလို့ပဲကျွန်တော်အဲ့လိုမြင်နေဆရာအဲသူကျားလေးဖတ်ရမှာပါအဲဒီဘိုးချုပ်မူကြီးမင်းအွန်လိုင်းတရုတ်ကိုသွားတဲ့နေ့ချိုင်းနာစီလီမှာရေးထားတာဖတ်လိုက်ရတယ်တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အိမ်နီးချင်းနိုင်ငံတစ်ခုဖြစ်တယ်လို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တောင်ဝင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်ဆိုတော့သုံးလုံးတရားကိုတွေ့လိုက်တယ်ဆရာအဲ့ဒီစကားကိုကျွန်တော်စိတ်ထဲမှာလည်းနည်းနည်းဆံပြရတယ်ဆရာ
ဆံပြရုံကလားဆရာဘဝင်မကြတော့မဖြစ်ဘူးလားဆရာအဲ့သုံးလုံးတည်း
ကျာကြီးနေတာပဲကောင်းပါတယ်ဆရာ
ဆိုတော့မြန်မာပြည်သားအဲ့လိုသူတို့ရဲ့တာဝန်ရှိတဲ့နိုင်ငံပေါ့ဗမာတပြည်ပေါ်မှာသူတို့ဟာ
ဟုတ်တယ်ဆရာ
Big Brother လုပ်မယ်ဆိုရင်တော့ဒါကျင်းတ်ဆရာလားမြန်မာနိုင်ငံသားတော်တော်များများဒါကိုလက်ခံနိုင်မှာဆရာ
အဲဆရာခုနလေးကကျွန်တော်ကြီးနေတော့မယ်ဆရာရယ်မဝေးဖန်တော့ပါဘူးဆရာရယ
်နောက်တော့ကျွန်တော်စီးပွားရေးပိုင်းမှာတခုမေးဖို့ကြံရဲဆရာအဲ့ဟာဘာလဲဆိုတော့သူတို့ဒီကြောက်ဖြူဘက်မှာလုပ်နေတဲ့အထူးစီးပွားရေးဇုံတို့ဘာလို့ဆိုတာဒေါ်လာ3000နဲ့ချပြီးတော့လုပ်မဲ့ project တွေဖြစ်ပါတယ
်။
ဒါပေမဲ့အဲဒီကနဲ့ပတ်သက်ပြီးတော့ကျွန်တော်နမူနာတစ်ခုဆရာသတိထားမိတာမသိဘူး။ဒီသတိလင်္ကာမှာလည်းအဲ့ဒါမျိုးတွေလုပ်တာရှိတယ်။ဒါပေမဲ့အဲဒီစီမံကိန်းကြီးဟာအဲ့မျိုးသာပြီးသွားတယ်။တရုတ်ကဖဲဝိုင်းထုတ်သလိုပဲငါတို့က85ခန်းလုံးစိုက်မယ်။4ဘီလီယံဆိုရပါဆိုကဲမင်းတို့25ခန်းလုံးစိုက်ပါဆိုပြီးတော့1ဘီလီယံကိုတရုတ်ကထုတ်ချီးတယ်။ချီးပြီးတော့အဲ့ project ကပြီးသွားပြီ။ပြီးသွားတော့အဲ့ဒီသူတို့ထင်တဲ့အတိုင်းဘာမှဖြစ်မလာဘူးအဲ့ဒီ project ပြီးတယ်နိုင်ငံတကာလေဆိပ်ချတယ်တနည်းမှမှခီးတယ်10 20လောက်ပဲဝင်တယ်သူတို့တကယ်ကဘာပေါ်မှာ hub ဖြစ်မှထင်တာဘယ်သူမှလောက်ရောက်မလာတော့ဒီဖဲဝိုင်းမှာထိုးသလိုပဲပေါ့ဆရာဒိုင်းလူကြီးစီကပတ်စံချီးပြီးတော့ထိုးတယ်အကျွေးသာထပ်တင်တဲ့အဖြစ်မျိုးကြုံရတယ်ဆရာအဲ့ဒါသတိလင်္ကာကိစ္စမှာလူတွေဝေဖန်သုံးသပ်ရေးသားကြတာတွေ့ရပါတယ်မြန်မာနိုင်ငံမှာအဲ့ဒီကြောက်ဖြူစီမံကိန်းတွေမစားရပါခမန်းသူတို့လုပ်နေတာအဲ့လိုဖြစ်လာနိုင်မယ့်အန္တရာယ်ရောမရှိဘူးလားဆရာ။ဆရာလုံးဝအကောင်းဖြစ်လာမလို့မျှော်လင့်နိုင်လားအရာကို
။ဒါပေမဲ့ဆရာကြောက်ဖြူကကြတော့တရုတ်အတွဲအရေးကြီးတဲ့ပင်လယ်ဖက်ပေါက်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီလမ်းကိုတော့သူ့ပုံပြီးကောင်းအောင်ပုံပြီးတရားအောင်လှုပ်ချင်းအားဖြင့်သူ့အတွဲအကျိုးအများကြီးရှိတယ်ဆရာ။အကျိုးအများကြီးရှိတဲ့အတွက်ကြောင့်မို့လို့ပြည်လင်္ကာနဲ့ဆက်လို့ရှိရင်တော့ကြောက်ဖြူစီမံကိန်းကပို့ပြီးတော့အကောင့်ထဲပေါ်နိုင်ကြရအလားလားရှိ
တရုတ်အတွက်ကတော့ပူကောက်အောင်လုပ်မယ်မြန်မာနိုင်ငံရဲ့သူတို့ပင်နဲ့ထပ်ပေါက်လူချင်းလို့မြန်မာကိုဖျက်ပြီးတော့ဆိုတာဟုတ်တယ်ဆိုရင်မြန်မာအတွက်ကအကျိုးရှိမလားအခုကြောက်ဖြူဒေသခံတွေညှိကြတာကလည်းပဲသူတို့အလုတ်သမားကိုထမင်းမြက်ကအစဟိုကခေါ်လာတယ်ဆိုတော့ဒီကလူတွေဟာဒါအမိုက်သိန်းနဲ့လှုပ်လှောက်ပဲလုပ်နေကြတယ်ဆိုရဲညှိတော့တာကလည်းအများအန်ကြားပါတယ်သူတို့တခြားမြန်မာနိုင်ငံမှာလုပ်တဲ့တရုတ်စီးပွားရေးစီမံကိန်းတွေကလည်းအဲ့လိုပဲသူတို့ပြောကြတယ်ဆရာ
ကျွန်တော်ကတော့ဟိုချစ်ချစ်စင်မျိုးနည်းနည်းလေးအထင်ကြီးတယ်ကြာသူအဲ့ဒီလိုကိုမှားရွေးတဲ့ policy တွေကိုပြင်လိမ့်မယ်လို့ထင်တယ်ဆရာခုကဟိုတရုတ်ရဲ့သက်ဆိုင်ရေးရန်ကြာမှုဟိုခုနလာလုတ်တဲ့အကောင့်တွေပေါ်တဲ့ဒီပိုင်းကြီးကောက်တဲ့ပေါ်သူတွေရန်ကြာမှုပေါ့လေအဲ့ဒါရောနောက်ကအလုတ်သမားအစသူကခေါ်လာမှုရောအဲ့ဒီလိုကိစ္စတွေကြောင့်မလို့ tension တွေရှိနေတာကြာသူတို့ပပနနနဲ့ဟိုစီးပွားရေးလည်းပပနနဲ့ပေါင်းတဲ့ပြင်တဲ့လောက်တဲ့ဆိုင်တဲ့သွားလို့ရှိရင်တော့အ အဲ့ဒီဒေတာကနေဖြစ်တဲ့ပြဿနာလည်းနည်းသွားပြီးတော့ခုနပြောကြတယ်တော့အကျိုးတော့အများကြီးယူပြီးရသွားမှာပါဒါပေမဲ့အဲ့ဒီလိုအဖို့အဖြစ်တွေပါသူတို့ပြေအောင်နောက်ပိုင်းမှာယူခပြောင်းနိုင်မလို့ကျွန်တော်အဲ့ဒီလိုပြင်ထားတယ
်ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတခါမှာတော့ကိုရဲနန်တင်ဆက်ထားတဲ့အပတ်စဉ်အားစာကနာကိုနားဆင်ကြမှာပါ
လာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2016စက္ကွန်ဘောလုံးရာသီအတွက်ဥရောပတိုက်ရဲ့ဂိုးအများဆုံးသွင်းတဲ့ရှေဖနက်စုကိုတော့ဘာစလိုနာတိုက်စစ်မှူးလီယိုနယ်မက်ဆီကရသွားပါတယ်ဘာစလိုနာတိုက်စစ်မှူးဟောင်းရော်ဘီညိုကိုမျိုးသမီးတဦးပေါ်အာဓမပြုကျင့်မှုနဲ့အီတလီတရားရုံးကထောင်ဒဏ်ချမှတ်လိုက်ပါတယ်နိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ် IAS ရဲ့တနစ်တာအကောင်ဆုံးအာဂသသမားစုပေးပွဲကိုတော့မော်နာကိုမှာတောက်ကြနေကကျင်းပခဲ့ပါတယ်ဒီကြောင်းတွေပါဝင်တပတ်တွင်စိတ်ဝင်စားစရာအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဥရောပရဲ့ဂိုးအများဆုံးသွင်းတဲ့ရှင်ဖနက်စုကိုတော့ဘာစလိုနာတိုက်စစ်မှူးလီယိုနယ်မက်ဆီကရသွားပါတယ်မက်ဆီဟာပြီးခဲ့တဲ့2016ဆက်ကွန်ဘောလုံးရာသီမှာအမတ်ပေးဘောလုံးပွဲအတွင်း38ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းနိုင်ခဲ့လို့ဥရောပအားသားမီဒီယာတွေကချီးမြှင့်ခဲ့တဲ့ရှင်ဖနက်စုကိုရခဲ့တာဖြစ်ပါတယ်အခုလိုရှေ့ဖနက်စုရလိုက်တာနဲ့ပတ်သက်ပြီးမက်ဆီကတော့
Siempre dije que no me consideraba un delantero tuve la suerte de ir haciendo gol y de poder conseguir estos premios individuales
ကျွန်တော်အမြင်ပြောသလိုပါပဲကျွန်တော်ကကျွန်တော်တိုက်စစ်မှုလို့မတတ်မှတ်ပါဘူးဒါပေမဲ့ဒီလိုဂိုးတွေသွင်းပြီးဒီလိုစုတွေရတဲ့အထိအောင်မြင်အောင်ကံကောင်းပါလေကျွန်တော်အနေနဲ့ဘလုံးကွင်းအပြင်မှာတိုးတက်မှုတွေရှိလာရုံနဲ့မဟုတ်ပဲကွင်းထဲမှာလည်းတိုးတက်လာတာပါကျွန်တော်အနေနဲ့နေတိုင်းတိုးတက်မှုတွေရှိလာပြီးတော့ကစားရတာကိုလည်းပို့ပြီးတော့ပြောလာပါတယ်အခုလိုစုရရတာဟာအတင်းလိုက်ပံပိုးကူညီမှုကြောင့်ရတာပါအတင်းလိုက်တာမကောင်းရင်ဘာမှမရပါဘူးဒီစုကတင်းလုံးနဲ့ဆိုင်တယ်ဆိုတာရှင်းပါတယ
်မနေ့ကတော့ဒီစုကိုဘာစလိုနာတိုက်စစ်မှုလူးဝစ်ဆွာရက်စ်ကရခဲ့တာဖြစ်ပါတယ်မက်ဆီယာဒီစုကို2009-2010 2011-12နဲ့2012-13ဘောလုံးရာသီတွေမှာလည်းရခဲ့တာကြောင့်ဒါဟာသူ့အတွက်တော့လေးချိန်မြောက်ရတာလည်းဖြစ်ပါတယ်ခင်ဗျာမက်ဆီကဥရောပရဲ့ရွှေဖနက်စုကိုရလိုက်တဲ့ချိန်ထဲမှာပဲဘာစလိုနာကလည်းမက်ဆီနဲ့စာချုပ်သက်တမ်းတိုးလိုက်ပါတယ်ဘာစလိုနာနဲ့မက်ဆီတို့ဖိခဲ့တဲ့နိုမာ25ရက်စနေနေ့ကစာချုပ်တစ်ကိုလက်မှတ်ရေးထိုးခဲ့ကြောင်းအဲ့လိုစာချုပ်တက်တန်တိုးနိုင်လိုက်တာကြောင့်မက်ဆီဟာ2020-21ဘောလုံးရာသီကုန်တဲ့အထိဘာစလိုနာအသင်းမှာဆက်ပြီးတော့ရှိသွားမှာဖြစ်တယ်ဆိုပြီးတော့အသင်းကကြေညာလိုက်ပါတယ်ဘာစလိုနာနဲ့စာချုပ်တက်တန်တိုးနိုင်လိုက်တဲ့အပေါ်မှာမက်ဆီပြောတာကတော့
ကျွန်
တော်ရမ်းပြောပါတယ်ကျွန်တော်တို့စာချုပ်တစ်လက်မှတ်ရေးထိုးဖို့ကိစ္စကအချိန်ငယ်လောက်နှောင့်နှေးခဲ့ပေမဲ့ဒီနေ့တော့လက်မှတ်ထိုးလိုက်နိုင်ပါပြီ။ဒါကြောင့်မို့အသင်းမှာဆက်ရှိသွားမှာဖြစ်တဲ့အတွက်ကျွန်တော်ရန်ဝမ်းသာပါတယ်။ကျွန်တော်အမြဲပြောသလိုပါပဲ။ဘာစီလိုနာအသင်းဟာကျွန်တော်ရဲ့အိမ်ပါ။ဒါကြောင့်ကျွန်တော်အနေနဲ့ဒီမှာပဲအမြဲရှိသွားခြင်းပြီးတော့ကျွန်တော်ရဲ့ကစားသမားဘဝကိုလည်းဒီမှာပဲအဆုံးသတ်ချင်တာကကျွန်တော်ရဲ့အိမ်မှာပါ
။ဘာစီလိုနာအသင်းဥက္ကဋ္ဌဂျိုးဆက်ဘာတိုမူကလည်းမက်ဆီကိုစာချုပ်တက်တန်တိုးနိုင်လိုက်တဲ့အတွက်ဝမ်းမြောက်မိတယ်လို့ပြောပါတယ်။
ပထမဆုံးအနေနဲ့ကျွန်တော်ပြောချင်တာကလီယိုနယ်မက်ဆီနဲ့စာချုပ်တစ်ချုပ်နိုင်လိုက်တဲ့အတွက်ကျွန်တော်တို့အယံဝမ်းသာပါတယ်။သူနဲ့အတင်းကြမှာရှိတဲ့အခုနောက်ဆုံးဒီဆက်နွယ်မှုကအမြဲတမ်းအတွက်ပါ။ဒီစာချုပ်ကတကယ့်စာချုပ်ကြီးဖြစ်ပြီးတမိုင်းတစ်လျှောက်အကောင်ဆုံးဘောလုံးသမားအတွက်ချုပ်လိုက်တဲ့စာချုပ်ပါ။သူကကျွန်တော်တို့နဲ့အတူရှိနေပြီးအတင်းပေါ်သံရောစဉ်ရှိတာဆက်ပြီးယုံကြည်ခဲ့တာတွေကြောင့်ကျွန်တော်တို့အနေနဲ့အယံကုန်ယူပြီးဝမ်းသာမိပါတယ်။
တကယ်လို့မက်ဆီနဲ့ဘာစီလိုနာတို့စာချုပ်တက်တန်းမကွန်ခင်မှာတသင်းသင်းကမက်ဆီကိုဝယ်မဲဆိုရင်တော့ယူရိုတန်း900ပေးရမယ်ဆိုတဲ့အချက်ကိုလည်းဒီစာချုပ်ထဲမှာထည့်သွင်းထားပါတယ်ခင်ဗျာမယူကွင်းလေကစားသမားမိုက်ကယ်ကာရစ်ဟာနှလုံးခွဲစိတ်တာကနေပြန်ပြီးတော့နေကောင်းလာနေပြီလို့ပြောလိုက်ပါတယ်ကာရစ်ရဲ့နှလုံးခုန်တာဟာပုံမှန်မဟုတ်တာကြောင့်ခွဲစိတ်ကုသမှုလုပ်ခဲ့ရတယ်လို့ပြီးခဲ့တဲ့တောက်ကြနေကသူက Twitter ကနေပြောပါတယ်စက်တင်ဘာလကဘာတင်နဲ့ပွဲပြီးမှသူ့ရဲ့နှလုံးကပုံမှန်မဟုတ်ဘူးလို့ခံစားရတာကြောင့်စမ်းသပ်မှုတွေအချိန်ချင်းလှုပ်ခတ်ပြီးနှလုံးခုန်တာပုံမှန်မဟုတ်တာကိုတွေ့ခဲ့ရတယ်လို့ပြောပါရယ်ကာရစ်ခါအခုနဲ့ဘောလုံးရာသီကြိုပွဲစဉ်၄ပွဲစလုံးကိုကစားခဲ့ပေမဲ့နောက်ပိုင်းမှာတော့သူကစားနိုင်ခြင်းမရှိတဲ့အတွက်ပရိသတ်တွေကသူ့ဘာကြောင့်မကစားနိုင်တာလဲဆိုတာကိုမေးလာတဲ့အပေါ်မှာကာရစ်ကပြန်ဖြေခဲ့တာဖြစ်ပါတယ်သူ့အနေနဲ့အခုပြန်ကောင်းလာနေပြီးတော့ချမ်းချမ်းမမာနဲ့ပြန်ကစားနိုင်ဖို့အတွက်အသင်းနဲ့အတူအပြင်းထန်လေ့ကျင့်နေတယ်လို့ကာရစ်ကပြောပါရယ်ခင်ဗျာ
Bow, bow, bow. I got bow. Bow, bow, bow.
AC Milan သင်းကမွန်တဲလာကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်ပြီးတော့အီတလီနဲ့မီလန်ကွင်းလယ်လူဟောင်းဂျနာရိုဂတူးဆိုးကိုနီးပြားဖြစ်နဲ့တင်းလာနေမှာခန့်အပ်လိုက်ပါတယ်ညာရဇိုတိုက်စမူဟောင်ရိုဘီညိုကိုမြို့သမီးတူကိုအာမပြုချက်မှုနဲ့အီတလီတရားရုံးကထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်2013ခုနှစ်ကအော်ဘိနီးယားမျိုးသမီးတူကိုလူအုပ်စုလိုက်အာမပြုချက်ခဲ့မှုမှာပါဝင်ခဲ့တဲ့ဆိုတဲ့အမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပြီးအီတလီနိုင်ငံမီလန်တရားရုံးကသူ့ကိုပြီးခဲ့တဲ့ကြာသပတေးနေ့ကထောင်ဒဏ်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ရိုဘီညိုဟာအခုလောလောဆယ်မှာတော့ဘရာဇီးလ်နိုင်ငံကအက်တလတီကိုမနဲရိုအထက်မှာကစားနေတာဖြစ်ပါတယ်ရိုဘီညိုဟာတရားရုံးကိုဘယ်တော့မှလာရောက်ခဲ့ခြင်းမရှိခဲ့ပဲသူ့အနေနဲ့ဒီမှုမှာအပြစ်မရှိကြောင်းရှင်းနေကနေတဆင့်ထွက်ဆိုခဲ့ပါတယ်နော2019ခုနှစ်အတွက်တနစ်တာအကောင်းဆုံးပြေခုံပြေအာဂါသသမားစုတွေကိုတော့ Mutas Version နဲ့ Nafi Satu CM တို့ကရသွားခဲ့ပါတယ်နိုင်ငံတကာပြေခုံပြေအပွဲချုပ် IAAF ရဲ့တနစ်တာအကောင်းဆုံးအာဂါသသမားစုချီးမြှင့်ပွဲအခမ်းအနားကိုပြည်သူနိုင်ငံမော်ရကိုမှာပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်အကောင်းဆုံးအမျိုးသားပြေခုံပြေအာဂါသသမားစုကိုတော့ကာတာနိုင်ငံကအမြင့်ဆုံးချန်ပီယံ Mutas Version ကရသွားပါတယ်သူက2019ခုနှစ်အတွင်းပြိုင်ပွဲဆက်တစ်ခုလုံးကိုရှုံးပွဲမရှိဘူးဆွဲခဲ့တာကြောင့်ရသွားတာပါ။အကောင်းဆုံးမျိုးသမီးအားကစားသမားစုကတော့ဘယ်လ်ဂျီယံနိုင်ငံကအသက်23နှစ်အရွယ်အိုလံပစ်နဲ့ကမ္ဘာပြေးခုံပြေးချန်ပီယံနာဖီဆတူတီအမ်ကရသွားခဲ့ပါတယ်ခင်ဗျာ2020တိုကျိုအိုလံပစ်ပြိုင်ပွဲမှာအသုံးပြုမဲ့အားကစားခွင့်နေတဲ့ကတစ်ခုကိုနိုဝင်ဘာ25ရက်နေ့ကဖွင့်လှစ်လိုက်ပါတယ်တိုကျိုမြို့အနောက်ဘက်ချမ်းကဦးစောရှိနိုအားကစားခွင့်ကိုတိုကျိုအုပ်ချုပ်ရေးမှူးကနေဖွင့်လှစ်ပေးလိုက်တာဖြစ်ပြီးတော့ကျန်တဲ့အားကစားခွင့်ခုနှစ်ခုကိုတော့2019မတ်လနဲ့ဒီဇင်ဘာလကြားမှာဖွင့်လှစ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်တိုကျိုအိုလံပစ်ပြိုင်ပွဲအတွက်အားကစားခွင့်အသစ်တွေအပြင်လက်ရှိရှိနေတဲ့အားကစားခွင့်23ခုနဲ့ယာယီခွင့်10ခုကိုလည်းအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ
ကွင်းနိုင်တင်ဆက်ထားတဲ့အားစခန္ဓာကိုနားဆင်ကြတာဖြစ်ပါတယ်ခုထာမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကောင်းမဲဦးကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်အောင်စုထိရောက်နိုင်တယ်လို့ဆိုရဲတက်ချင်းဖြစ်ပက်တင်းတဲ့မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကထပ်မံပြစ်လို့ဆန်တက်လိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ကြီးမားတဲ့ပိတ်ဆို့တံခါးမှုတွေချမှတ်သွားမယ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရည်နဲ့ပတ်သက်လို့တရုတ်သမ္မတရှီချင်းဖြစ်နဲ့လည်းဆွေးနွေးခဲ့တဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုလိုက်တာပါဘောကန်ဒီဇာမှာ1990ပြည်လုံးနှစ်တွေအတွင်းဆေးရဆွေးမှုတွေကျွလွန်မှုနဲ့ဘော့စတီးယားနဲ့ခရက်နိုင်ငံရင်းနဲ့စစ်ပတ်ဆိုင်ရာခေါင်းဆောင်6ဦးပေါ်ဖြစ်ရှိကြောင်း2013ခုနှစ်တုန်းကစီရင်ချက်ကိုကုလသမဂ္ဂဆေးရဆွေးခွင်ရုံးကဒီကနေ့ပဲထပ်မံတည်ပြလိုက်ပါတယ်ခုနောက်ဆုံးထပ်မံတည်ပြဆုံးဖြတ်လိုက်ခံရတဲ့6ဦးတော့ဘော့စတီးယားပြည်ရင်းစစ်ကာလအတွင်းဘော့စတီးယားမိုဆင်နေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လွန်ခဲ့တဲ့၄နှစ်ကပဲဖြစ်ရှိကြောင်းခွင်ရုံးကဆုံးဖြတ်ထားတာပါကက်သလစ်ခရစ်ယာန်သာသနာ့ပုံရံမင်းကြီးဖရန်စစ်ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာငြိမ်းချမ်းရေးပြည်လည်တင်းမြတ်ရေးတိုက်တွန်းမင်ချသွားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုရဲ့ဒဏ်ရာတန်ချက်တွေရရှိခံစားနေကြသူတွေအများပြားရှိနေတယ်ဆိုတာကိုသိရှိထားကြောင်းနဲ့မြန်နိုင်ငံရောမမြန်နိုင်ငံနဲ့ဒဏ်ရာတန်ချက်တွေကိုပါအမျှော်မြင်ရှိရှိတုံ့ပြန်ကူစားသွားဖို့လိုအပ်တဲ့အကြောင်းပုံရံမင်းကြီးကတိုက်တွန်းဟောကြားသွားတာဖြစ်ပါတယ်ပုံရံမင်းကြီးကဒီကနေ့မှာပဲရန်ကုန်မြို့မှာတန်ခါနိုင်ငံကဆရာတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံအနှံ့ပြအခုမှရှိတဲ့ကက်သလစ်ခရစ်ယာန်ကောင်းဆရာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်မနေ့ကမှတော့ရခိုင်ပြည်နယ်ကပိပခတ်တီကြောင့်တိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခုံလုံးနေကြတယ်လို့ဆိုရဲအင်းဒီချင်းဘင်္ဂါဒေ့ရှ်နိုင်ငံကိုပို့ရဲမင်းကြီးဆက်လက်ခီးစက်မှာဖြစ်ပါတယ
်တရင်ကြီးချုပ်ကိုကွန်လိုင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စီစဉ်ထုတ်လွှင့်ရေးမှုကတော့ Mac Computer ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valerius ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင်View American တာမနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်ထိ92မီတာ24 40 48 50အပြင်နာနိုမီတာ190လောက်ကနေလည်းတိုင်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.